ကိုဒီမှာဒကာကြီးတွေဒီမှာညားကြောက်ချင်တော့အတန်ကြီးတဲ့လူတွေများနေတယ်နော်50ကျော်60ကျော်အဲ့လောက်တော့ရကုန်ကြတယ်နော်ဒီဒကာကြီးကအဲ့ဒီလောက်ရှိတယ်ဘုရားဘုရားဘုရားဘုရားတချို့လဲ20ကျော်30ကျော်တရားမြောက်တော့ပါတော့နော်အဲ့တော့ပြောမယ်ဆိုရင်ဘဝကမွန်လွဲခြင်းရောက်နော်တချို့ဆိုရင်တော့ညနေပိုင်းရောက်နေပြီလို့တော့ပြောလို့ရတယ်နော်ဒါကြ ాయి ဆိုညနေဘယ်နှနာရီလောက်ထိုးပြီလဲ။ဒီကနေ့ဆိုဘဝညနေ၄နာရီလောက်တော့ထိုးပြီ။နေဝင်မှု၂နာရီလောက်ပဲရှင်။အဲတော့လူဘဝမှာအတက်ရေကိုလိုက်ပြီးတော့နော်။တန်မိုးထားမှုဥတည်ချက်ရောင်းလဲသွားရတယ်။တဘာဝလည်းထုံးစံတယ်နော်။တန်မိုးထားတာဥတည်တာသုံးပြီးထားလို့မရဘူး။ဒါတစ်ခုခုဥတည်ချက်တခုတည်းထားလိုက်ရင်ပြီးမသွားဘူးလားဆိုမရဘူးနော်တဲ့ရေကိုလိုက်ပြီးတော့တံမိုးထားမှုကပြောင်းလို့ပြောင်းရတယ်အဲ့တော့ပြောကျင်တာလေးကတော့မှတ်ထားတာရှိပါတယ်နော်အဲ့ဒါမပြောရင်နည်းနည်းလေးစကားလမ်းကြောင်းလိုက်ကျင်တာကလေးလေးတယောက်မွေးဖွားလာလာချင်းသူ့အတွက်အရေးကြီးဆုံးမှာပါလေအသက်မသေးဘူးနော်ပထမဦးဆုံးအရေးကြီးဆုံးကအသက်မသေးဘူးဟုတ်ဆက်လက်တော့အသက်ရှင်မှုဒါအရေးကြီးဆုံးဟုတ်အဲနည်းနည်းလေးအသက်ကြီးလာပြီဆိုတော့ဒီကလေးလေးဟာနော်သူ့ကိုအသက်မသေးအောင်အသက်ရှင်အောင်ဒီဘာတွေကပြည့်စုံပေးတယ်ရည်ရပေးတယ်နော်အစားအစာမမှန်ကြည့်တယ်နော်ဆေးဝါးတွေဘာလို့လိုအပ်ရင်တိုက်ပေးတယ်လူအေးမြတ်တန်းဝန်ထားတယ်နည်းနည်းလေးကြီးလာပြီတစ်နှစ်ခွဲလောက်နည်းနည်းလောက်ရောက်ပြီဆိုတော့အဲ့ဒီအချိန်မှာအဲ့ဒီကလေးတို့ကအရေးကြီးဆုံးမှာပါလေရုပ်ပြတော့ဖြေရဖို့မလွယ်ဘူးနော်ဒါမှသဘာဝကိုပြောနေတာနော်အဲ့ဒီလိုရမှာအဲ့ဒီကလေးတို့အရေးကြီးဆုံးပါကစားဖို့ပဲမကစားရင်ဒီကလေးကလူဖြစ်မလာဘူးအယုတ်ကလေးလိုဖြစ်သွားတယ်နော်တော့ကစားလဲဆိုရင်အမှန်တော့တဘာဝအကြဆုံးကစားနည်းဟာရေဒူနဲ့ကစားတာပဲအယုတ်နဲ့ကစားတာမဟုတ်ဘူးလူကကလေးတွေကသူကစားဖို့အဖို့မရှိအယုတ်နဲ့ကစားအဲ့ဒါတဘာဝမကြောက်အဲ့ဒါသူ့ရဲ့စိတ်ဓာတ်နဲ့အပညာရင်းပြည့်မှုမှာအထောက်အကူမဖြစ်ဘူးအဲ့ဒီကစားနေရင်းနဲ့သူကလူမှုဆက်ဆံရေးကိုနားလည်တာသူ့အမေကိုထေရတော့သူ့ကိုအစစအရအလိုလိုက်မှာနော်ဒါမဲ့ကစားဖို့အချင်းချင်းကြတော့သူ့အလိုလိုက်မှာမဟုတ်ဘူးနော်အဲ့တော့အများရဲ့အလိုကိုသူကနည်းနည်းလိုက်လို့ရှိရတဲ့ဘောရှိလာတယ်နော်ညပြတော့ကစားမယ်နော်သူကလည်းကိုယ့်ကိုဟိုအနိုင်မကျင့်အောင်တတိထားရမယ်နော်ကိုယ်ကလည်းသူ့ကိုအနိုင်မကျင့်အောင်ရမကျင့်အောင်တတိထားရမယ်သိခင်ရင်တော့မှပြန်ပြတော့ပြေးလေအောင်ကြိုးစားရအောင်နော်ဒီဘက်ကလည်းပြင်ပေးရမယ်ဒီကိုလည်းကြိုးစားရမယ်ဒီတစ်ခေါက်ရန်ဖြစ်ုံနဲ့ဒါသူနိုင်ငံနဲ့လုံးဝမကစားတော့ဘူးလို့သဘောထားလို့မရဘူးနော်ဆက်ပြီးတော့ကစားရအောင်မယ်နော်ဒါလူမှုဆက်ဆံရေးသဘောထားကိုဒီနေရာနဲ့ရှားနေတာနော်ကြောင်းကြောင်းအစင်မပြေမှုဆိုတာဖြစ်မယ်ဖြစ်ရင်အစင်ပြေအောင်ပြေလေအောင်သဘောထားမှောင်ပြင်ရမယ်နော်ဘယ်သူလုံးနဲ့ဘယ်သူလုံးနဲ့ဒါနားလေအောင်ရှင်းပြရအောင်နောက်ဘယ်သူလုံးမလုံးနဲ့ညီညီကစားကြနော်ကစားရင်းနဲ့လူမှုဆက်ဆံရေးဆိုတာဖြစ်လာတယ်နော်အဲ့တော့မွေးလာပြီးရင်အသက်မသေးဘူးအရေးကြီးဆုံးနည်းနည်းလေးကြီးလာရင်လူမှုဆက်ဆံရေးအရေးကြီးဆုံးဖြစ်ပါတယ်နော်တိုးလာပြီနော်အဲ့တော့ကလေးတွေကစားတာဟာပညာသင်တာလည်းဖြစ်တယ်နော် psychology of play ဆိုတာကျန်တကြံကိုဖတ်ဖို့ပါတယ်နော်အဲ့ဒါအဲ့ဒီအချိန်ကလေးတွေကကစားဖို့အရေးကြီးတယ်မမှန်ကငါလည်းကစားဖို့အရေးကြီးတယ်အဲ့တော့ကိုကစားတဲ့ပစ္စည်းလေးတွေကိုကိုယ့်ကိုတီထွင်ပြီးကစားဖို့လည်းအရေးကြီးတယ်ဒီဘုံဘုံတို့ခန့်ငယ်ငယ်တုန်းကစက်ကူလေးတွေကိုခောက်ခောက်ခောက်ပြီးလှေလေးတွေလုပ်ပြီးရေတက်သွားမြင်တော့လုပ်ဖူးတဲ့လူတော်တော်များပါပါနော်စက်ကူပံကာလေးတွေခောက်ကောနဲ့ကဒုက္ခလေးနဲ့ထိုးပြီးပြည်တယ်နော်စက်ကူလေးလဲအောင်နော်ဒါကစားရင်းနဲ့တီထင်ကြံစတဲ့စိတ်ကလေးဖြစ်လာအောင်လုပ်ရနော်ဒါပညာရေးနော်အဲ့တော့ဘဝတစ်ခုလုံးကတကယ်တော့အဲ့လိုနေသွားမှာပဲနော်ကိုလုပ်တဲ့အလုပ်ကိုပျော်နေတာဟာကစားတာလုပ်တဲ့အလုပ်နဲ့မပျော်တဲ့လူဟာသူကကစားတာမဟုတ်တော့သူကအင်မတန်သိမ့်မြစ်စရာကောင်းတဲ့တာဝန်ကြီးတစ်ခုထားဆောင်လို့ဖြစ်သွားတာနော်ဘယ်အလုပ်ဖြစ်ဖြစ်နော်အလုပ်မှပျော်နေရင်အဲ့ဒီလုပ်ကို work လို့ခေါ်လို့မရတော့ဘူးနော် game လို့ပဲခေါ်လို့ရတော့တယ်နော်ပျော်စရာကောင်းတဲ့ကစားရင်းတစ်ခုဖြစ်သွားတယ်နော်အကြောင်းပုံမတစ်ခါတော့အောင်ပြောဘူးလေဘဝတစ်ခုလုံးကတကယ်တော့ game ပါဒါပေမဲ့အင်မတန်ဉာဏ်ကြီးကြီးနဲ့ကစားသွားတဲ့ game နော်လောကဓာတ်အမြင့်မြင့်ကျင်တွေ့ရတာ game တမျိုးကစားသလိုပဲနော်ပြဿနာတစ်ခုကစားသလိုပါအဲ့တော့ဒီကလေးလေးကဒီကလေးကြီးကြီးလာပြီနော်အဲ9နှစ်လောက်ရောက်ပြီဆိုရင်နည်းနည်းနေမယ် ကျောင်းသွားရတော့เนาะဘဝဟာကဏ္ဍတစ်ခုကျောင်းသွားပြီเนาะအရင်တုန်းကတော့အိမ်မှာနေတယ်မိဘရဲ့အပြုစုကိုခံနေတယ်အဲကစားခြင်းနဲ့ချိန်မှကစားတယ်စားခြင်းနဲ့ချိန်မှစားတယ်အိပ်ခြင်းနဲ့ချိန်မှအိပ်လိုက်တယ်ကျောင်းသွားပြီဆိုတော့ဘာဖြစ်လာပြီလဲကစားခြင်းနဲ့ချိန်ကစားလို့မရတော့ဘူးเนาะအိပ်ခြင်းနဲ့ချိန်အိပ်လို့မရတော့ဘူးစားခြင်းနဲ့ချိန်စားလို့မရတော့ဘူးเนาะကစားခြင်းတတ်မှတ်ရတယ်အိပ်ခြင်းတတ်မှတ်ထားတယ်စားခြင်းနဲ့တတ်မှတ်ထားတယ်เนาะပြီးတော့ဒီပြင်တဲ့စာကိုအရင်စိုက်နှားထောင်ပြီးတော့တာဝန်ကြည့်အောင်လေ့လာရတယ်မှတ်သားရတယ်ကြည့်ရတယ်လိုက်ဆိုရတယ်ပထမတော့တစင်းဆိုရင်းနဲ့သင်သွားတာပေါ့နော်အဲ့တော့ဒါဟာဘာလဲဆိုတော့ discipline ကိုသင်ရပြီနော်ဘဝဆိုတာကိုလှုပ်ချင်တာကြီးပဲလှုပ်လို့မရဘူးနော်ကြီးကြီးကိုမျှော်ပြီးတော့ကြိုတင်ပြီးလှုပ်တဲ့နာကိုလှုပ်သွားတာနော်အဲ့တော့ဒီကလေးကဒီမူလတန်းကြောင်းသွားနေတာဒီမူလတန်းစာကဒီလောက်နဲ့လုံလောက်တာမဟုတ်ဘူးနော်နှစ်ပေါင်းများစွာသင်ပြီးမှပညာတတ်တယောက်ဖြစ်လာတဲ့ခါမှာအလောက်ကင်တစ်ခုကိုဖြည်းဖြည်းရောက်လုပ်နေတယ်။ဆရာဝန်တယောက်ဖြစ်ဖို့ဆိုတာနှစ်ပေါင်းများစွာသင်ရတယ်။ဘယ်ပညာတယောက်ဖြစ်ဖို့နှစ်ပေါင်းများစွာသင်ရတယ်နော်။သို့တူပဲဒီပညာရဖြစ်တဲ့တစ်ခုကိုတတ်ဖို့ဆိုတာနှစ်ပေါင်းများစွာကြိုးပြီးရင်းနှီးမှုကြည့်ရတယ်။အချိန်နဲ့ရင်းနှီးရတယ်။အင်အားနဲ့ရင်းနှီးရတယ်။အသိဉာဏ်နဲ့ရင်းနှီးရတယ်။အချိန်မရှိရင်လည်းမရဘူး။အားမရှိရင်ကျန်းမာရေးမကောင်းရင်လည်းမရဘူး။အသိဉာဏ်မရှိရင်လည်းမရဘူး။အဲ့တော့ဘဝနဲ့ရင်းနှီးပြီးတော့ဒီပညာကြီးကျားနော်။အဲ့တော့ discipline ဆိုတာဘာလဲဆိုတော့နောင်ကောင်းမှုအရေးကိုအခုအခါမှာကိုကိုကိုထိမ့်သိမ့်ပြီးတော့လုပ်တင်တာကိုလုပ်သွားတာ discipline လို့ပဲခေါ်တယ်နော်ရိုးရိုးလေးအသေးပဲကောက်လိုက်တာနော်အဲ့တော့ discipline ဆိုတဲ့စီကံစီဖို့ဆိုတာနောင်အနာဂတ်ကိုမျှော်ပြီးတော့ကောင်းမှုအရေးအတွက်ကြိုတင်ကြံစည်ရတာအခုအချိန်မှာဒါကိုပြန်မှခံပါနော်အဲ့တော့အခုအချိန်မှာဒါကိုပြန်မှခံခြင်းလို့ဆိုရင်မဖြစ်မလဲနောင်ခါပူပြန်မှလေးနော်အဲ့တော့တာသမီးကိုရှင်အခုချက်ချင်းပြင်းနှံ့မှုရဖို့ကိုဦးစားမပေးပဲနဲ့နည်းနည်းထင်းသိမ့်တော့စောင့်ကြည့်တော့နော်လုတ်တင်တာလေးကိုလုတ်သွားမယ်တတိပြီးနောက်မှပြင်းနှံ့မှုရလာမယ်နော်အဆင်ပြေမှုဆိုတာရလာလိမ့်မယ်ဒါအောင်နားလေအောင်သင်ပေးရတယ်တသမီးအလိုလိုက်တာ discipline နဲ့ရှိအောင်ထားတာဖြစ်ရမရောက်ဘူးနော်အဲ့တော့အဲ့ဒီကလေးကငါးနှစ်ကနေကြောင်းနေပြီဆိုတော့နော်တတိပြီးအတက်ကြည့်လာပြီကြည့်လာလို့ကလေးနဲ့စင်ဟန်းနဲ့ရောက်ပြီဆိုတော့အဲ့ဒီချိန်မှာဘယ်နဲ့နေလဲအဲ့ဒီချိန်မှာဒီလိုပေါက်ဒီပေါက်ကလေးဖြစ်လာတယ်နော်ဘဝမှာအင်မတန်အရေးကြီးတဲ့အချိန်တစ်ခုဖြစ်လာတယ်နော်ခန္ဓာကိုယ်မှာဓာတ်သဘာဝတွေကပြောင်းလဲသွားကုန်ပြီဒီဓာတ်သဘာဝတွေရဲ့ပြောင်းလဲမှုကြောင့်စိတ်လုံရှားမှုအပြင်းပြင်းဖြစ်တာဖြစ်လာတယ်နော်စိတ်မှာအင်တန်ပြင်းထန်တဲ့ခံစားမှုတွေဖြစ်လာတယ်နော်ကိုယ့်စိတ်ကိုကိုယ်နားမလည်နိုင်လောက်အောင်လည်းပဲဖြစ်တတ်တယ်နော်အဲ့တော့အဲ့ဒီချိန်မှာဟိုမင်းကလေးဆိုရင်တော့အထူးသဖြင့်စက်တက်ကြောက်ကြလာတယ်အရင်တော့မင်းကလေးရောကြားလေးတွေကဘာမှအရှက်တယ်လို့လည်းမတွေးတော့ဘူးနော်မတွေးဘဲနဲ့တူတူကစားလာရတာနေအဲ့ဒီရောက်လာဆိုရင်သူ့ကိုကိုကရှက်တယ်လို့ကို့ကိုသူကရှက်တယ်လို့ဟောအဲ့လိုတွေဖြစ်လာပြီနော်စိတ်အပြောင်းလဲတွေဖြစ်လာခန္ဓာကိုယ်အပြောင်းလဲဖြစ်တယ်လို့စိတ်မှာအပြောင်းလဲဖြစ်လာတယ်နော်အဲ့တော့ခံစားချက်တွေလည်းအင်တန်ပြင်းတယ်ပြီးတော့အဲ့ဒီချိန်မှာနည်းနည်းမိဘကိုအာခံနေတဲ့စိတ်တွေဖြစ်လာတာဒါသဘာဝပဲနော်သူတို့မိုက်တာလို့ပြောလို့မရဘူးနော်သဘာဝလမ်းကြောင်းပဲတကယ်ဟိုးရှိဖြစ်ကအချိန်ပြန်ကြည့်မယ်ဆိုအဲ့ဒီအချိန်မှာသူ့ဟာသူအုတ်ခွဲအိမ်ခွဲပြီးတော့တွားရတော့မှအချိန်နဲ့တကယ်တော့နော်ဒီအချိန်မှာသူတို့အကယ်၍ဌာနရှိတဲ့ဆိုရင်သာသမီမျိုးလို့ရတဲ့အရာဖြစ်နေပြီနော် biologically mature ဖြစ်သွားပြီနော်ဒါပေမဲ့ psychologically mature မဖြစ်ဘူးခန္ဓာကိုယ်ကလူကြီးဖြစ်ပြီးစိတ်ကကလေးစိတ်ပဲရှိသေးတယ်နော်အဲ့ဒါကအင်မတန်ခါခက်တဲ့အချိန်လေအမှန်တန်နားလေဖို့ရခက်တဲ့အချိန်လေနော်သူ့ကိုယ်သူလည်းနားမလည်နိုင်ဘူးအဲ့တော့မိဘကနားလေလို့ဒေချာပြည်ပြည်ပြည့်ပြည့်ရှင်းနေသေးတယ်ဆိုရင်တော့သူ့ကိုယ်သူပိုနားလေလာပြီးတော့ထိမ့်သိမ့်နိုင်တယ်နော်ဒါမှမဟုတ်မိဘနဲ့အကြည့်ဆိုပြိပက္ခဖြစ်တဲ့အရေးကလားသူ့ကိုခလေးလိုသဘောထားရင်သူမကြိုက်တော့ဘူးဒါပေမဲ့သူလူကြီးလားဆိုတော့လူကြီးလည်းမဟုတ်ဘူးဘလို့ဆက်ဆံမလို့သူသဘောထားမလဲအញ្ញကြီးချုပ်ချင်လေသူ့မခံဘူးနော်အဲ့ဒီအချိန်မှာ rebellious ဖြစ်လာပြီနော်လွတ်လပ်မှုကိုလိုချင်လာငါစိတ်နဲ့ငါကိုဖြစ်ကျင်အရင်တော့ကတော့အမေတွေကဒီဉီးဖို့ဆိုဝတ်မှာပဲအဲ့ဒီရကျင်ဒီဉီးဖို့ဆိုအာဒီဉီးကမဝတ်ကျင်ဖြစ်လာပြီနော်အဲ့ဒီချင်းဒီလောက်ကိုမသွားနဲ့ဆိုသွားမယ်နော်အဲ့လိုဖြစ်လာပြီနော်သူစိတ်နဲ့သူ့ကိုဖြစ်ကျင်လာအဲ့တော့မိဘတွေကတော့အရင်တော့ကအတိုင်းပဲထားကျင်တယ်နော်သွားဆိုသွားလာဆိုလာဝတ်ဆိုဝတ်စားဆိုစားအဲ့လိုမှကြိုက်တာပေါ့နော်ငယ်တည်းကဒီလိုနေလာတာနော်ဒါနဲ့ဒီချင်းရောက်လာပြီဆိုရင် ငါစိတ်နဲ့ငါကိုယ်ဆိုတာလေးကိုပြတယ် I am ဆိုတာလေးကိုပြတယ်ငါလည်းလူတယောက်နော်ငါအကြိုက်ငါအတီးခေါ်ငါသဘောထားရှိတယ်အဲ့တော့ငါအကြိုက်ငါနဲ့ငါနေနေငါသဘောထားနဲ့ငါနေနေငါအတီးခေါ်နဲ့ငါနေနေနော်အဲ့ဒါအမှန်တော့တဘာဝလည်းကြပါလေနော်အဲ့တော့ဒီလိုတဘာဝကြတဲ့ကြောင်းလင်းမှုတစ်ခုကိုအတင်းကြပြိတင်သားကြီးကိုမသိဘူးနည်းနည်းလေးထိန်းပြီးတကယ်စဉ်းစားတတ်လာအောင်တကယ်သုံးဖြတ်တတ်လာအောင်ရမ်းကြောင်းပြရမယ်ကြီးကြီးကိုတကယ်အမြော်မြင်ရှိလာအောင်တစ်ခါတစ်ခါသင်ပေးရမယ်ဘလို့ဆိုတော့ဒီနေ့ဒီကြောက်ပေါ်ဒီရက်ဒီရမှာပါသူ့ဘဝကိုသူနေတော့ရမှာပါနော်ဒီပါရီကဒီကွဲကွဲခြင်းလက်ကွဲမယ်ရှင်ကွဲကွဲခြင်းလက်ကွဲမယ်မပြောနိုင်နော်အဲ့တော့ဒီကြောက်ပေါ်ဒီရက်ဒီနေမှုအရေးကိုသူစဉ်းစားဆက်ပြီးတော့သင်ရတာပဲအဲ့တော့နားလဲဘူးလားနော်အဲ့လိုနဲ့အဲ့ဒီဆိုမှဆိုရင်တော့ခုနတန်း၊ခုတန်း၊ကိုတန်းရောက်နေကြပြီနော်။အဲ့လိုနဲ့ဆယ်တန်းအောင်ပြီဆိုပါတော့။တက္ကူရောက်ပြီ။ဘဝတစ်ခါတက္ကန္တပြောင်းသွားပြန်တာလေနော်။ဆယ်တန်းတို့ကအချိန်နည်းနဲ့တက္ကူချင်းနဲ့မတူဘူး။တောင်းဝန်ချင်းလည်းမတူတော့ဘူးနော်။အင်တန်ပြောင်းလဲသွားတာ။အဲ့ဒီချိန်မှာအချို့ဆိုရင်လည်းမိဘတွေကရောက်ဝေးမှနေကြတယ်။သတ္တမိတွေကဒီလိုတက္ကူတွေဘာတွေရှိတဲ့မြို့ကြီးတွေမှာလာပြီးတော့ကြောင်းတက်တာ။မိဘနဲ့ဝေးပြီ။ဘသူတို့ကိုထင်းထင်းအောင်ချုပ်မလား။အဲ့ဒီအချိန်မှာငကူရဲကကိုယ့်ကိုယ်ကိုထင်းထင်းတတ်တဲ့အလေးချင်းကိုမိဘကတင်မပေးလိုက်လို့ရှိရင်ဘယ်နဲ့လုပ်လဲ။အထက်ကအများကြီးကြည့်နော်။အေးအဲ့တော့သားသမီးတွေကိုငယ်လေးတွေကသူတို့ခြေောက်ပေါ်သူတို့ရက်တည်နေအောင်သူတို့ကသူတို့စဉ်းစားတတ်အောင်သုံးဖြတ်တတ်အောင်ဘယ်လိုပေါင်းတင်နဲ့ပေါင်းဖို့တင်တယ်မပေါင်းတင်ဘူးဆိုတာလည်းရေးတတ်အောင်ဘယ်ချင်းဘယ်ခါဘယ်နေရာမှာဒီလိုသွားတင်တယ်ဆိုတာနော်အန္တရာယ်မရှိအောင်ဂုံတိတ်ခါမှထိခိုက်အောင်စဉ်းစားတတ်အောင်တင်ပေးရမယ်နော်။ကျမကြီးမထိခိုက်အောင်အစစအရာစဉ်းစားကြအောင်ကသူတင်ပြီးတင်ပေးရတယ်အဲ့တော့မိဘရဲ့ဝတ္တရားကဘာလဲဆိုတော့သားသမီးကိုကြားလေသူအားသူကိုယ်နိုင်နေဖြစ်သွားအောင်တင်ပေးရမယ်ဒါမိဘဝတ္တရားပဲနော်အဲ့လိုနဲ့အဲ့လိုရောက်သွားပြီနော်သူတို့ပေါင်းခြင်းနဲ့သူတို့ပေါင်းတော့မှာပဲမိဘမကြည့်ပါဘူးနော်ဒီလိုနဲ့ကြိုးစားပြီးတော့ပညာတင်သွားပြီအဲ့လိုကဘွဲရပြီနော်အဲ့တော့ဒီမှာရှိတဲ့တရားကြီးတွေဒီမှာကြီးတွေဆိုတော်တော်များများဒီခီးလမ်းကြောင့်ဖြတ်ခဲ့ရတဲ့ဒီလိုကြီးပါမယ်နော်အဲ့တော့တက္ကသိုလ်ကဘွဲ့ရပြီဆိုတော့ဟိုတလောကတက္ကသိုလ်သံဃာတွေပြင်ကြတော့သူတို့ကလေးတွေချင်းချင်းပြောနေကြတာကိုတယောက်ကတစ်ဆင့်ပြန်ပြောပြလို့ကြားရလေတခုရှိတယ်နော်သူကဘာပြောလဲဆိုတော့ဘွဲ့ရပြီဆိုရင်တဲ့ငါတို့ကကြောင်းသူကြောင်းသားမဟုတ်တော့ဘူးနော်လူကြီးပြရတော့ဘွဲ့မရသေးသေးရတော့ကလေးလိုနေခွင့်ရနေသေးတယ်နော်မိဘကအဆက်အသွယ်ရပေးမှာပဲနော်ဘွဲ့ရပြီဆိုရင်တော့တချို့မိဘကတော့ဆက်ပြီးတော့ပြေးဥမှာပါနော်ပြေးနိုင်လေးတဲ့ဆိုပြေးဥမှာပဲသို့တော့တချို့ကြတော့လည်းပဲမိဘအဲ့လောက်မချမ်းသာဘူးနော်အင်မတန်ဖြစ်ဖြစ်ကုတ်ကုတ်သာသမီပညာသင်ပေးလိုက်ရတာဒီစကားလည်းသူဖြစ်ကအင်မတန်ကြီးတာဘူးနော်အဲ့တော့သူတို့ကိုယ်တိုင်ကလည်းမိဘကိုတနာတယ်မိဘတွေအသက်ကြီးကုန်ပြီတချို့ဆိုရင်သူတို့ကတည်းကအသက်20ကျော်သူတို့မိဘတွေက60ကျော်80ကျော်ဖြစ်ကုန်ပြီနော်အဲ့တော့မိဘကိုတစ်ဆက်ပြန်ပြုစုဖို့လုပ်ကြည့်ဖို့သူတို့စဉ်းစားတယ်နော်အဲ့ထက်မှကလေးပြောက်ကဘယ်လိုပြောလဲဆိုတော့ကလေးဆိုတော့မဟုတ်ပါဘူးမနော်20ကျော်လားဆိုတော့ကလေးတော့မဟုတ်တော့လူကြီးဖြစ်နေပါလေပြောဘယ်လိုပြောလဲဆိုတော့ဘွေးရပြီးင်းတဲ့ငါတို့လူကြီးလိုနေရတော့မယ်ငါလူကြီးမဖြစ်ချင်သေးဘူးနော်လူကြီးပြတ်မှကြောက်တယ်တောင်ဝင်ရမှကြောက်တယ်ယူရက်လေးကမရှိနော်ကိုယ့်အကူအလုပ်တစ်ခုရှာရမယ်ကိုယ့်အကူနေရာတစ်ခုရှာပြီးနေရမယ်ကိုယ့်ခြေောက်ပကိုယ်ရက်တည်နေရမယ်ဒီကြရဲမိဘဟိုပါထောက်ပံ့မှုဆိုတော့ခုဖြစ်မှာတော်တော်ကိုမလွယ်ပါဘူးနော်။အဲ့လိုနဲ့နော်စူးစားပြီးတော့အလုပ်တွေပါရရှာပြီးအလုပ်လုပ်ပြီးနော်အတင်းအသင့်စာဝန်တွေတို့လည်းပြည်လဲပြီးဆိုပါတော့နော်အဲ့ဒီချိန်မှာပဲအင်တော်ကြီးကိုစဉ်းစားရအောင်။သဘာဝတရားနော်အင်တော်မပြည့်ဘဲနေလို့လည်းမဖြစ်ဘူးနော်အင်တော်ကြီးစဉ်းစားရတော့သဘာဝရဲ့တောင်းဆိုချက်နော်အဲ့တော့အင်တော်ဘက်ကရေးနေရှာမယ်အင်တော်ပြုတ်ကြမယ်ညာရှိရှိနဲ့တရားရွတ်တိုင်တော့ဒီစီမှာဆင်ပြေဖို့ပါပဲနော်ညာမပါဘဲနဲ့ခဏအပေါ်ရန်လေးပြုကျွမ်းပြီးတော့ဒါရမှုလောက်ကိုကြည့်ပြီးတော့နော်ဘယ်လိုကူဆုံးဖြတ်လိုက်မယ်ဆိုရင်ကြောက်တဘောထားကိုကြောက်နားမလဲပဲနဲ့နော်ဘယ်လိုကူဆုံးဖြတ်မယ်ဆိုရင်ဒီစီမှာအများကြီးဒုက္ခရောက်သွားနေပြီနော်ဒါလည်းပဲမိဘရဲ့အကူအညီလည်းအများကြီးလိုပါတယ်ဘယ်လိုနဲ့အင်းအောင်ကြာသွားပြီဆိုတော့နော်သားသမီးတွေမျိုးရတယ်အတတ်မိငယ်လေးတွေကိုတခါပြုစုရဆောင်ရှောက်ရနော်နည်းတဲ့တာဝန်တွေမဟုတ်ဘူးနော်ဘယ်လိုနဲ့နေလာခဲ့လဲနော်နေလာခဲ့လို့အခုတခါကြီးတို့90ကျော်လောက်ရှိပြီ ်เนาะ
49
49ဟုတ်ပြီဒီခါကြီးက50ဟုတ်ပြီเนาะအဲ့တော့ဘဝကမွန်းတဲ့ခြင်းရောက်သွားတယ်เนาะတက်တန်းတရားထလှုပ်ထားအောင်တော့เนาะတဝက်ကျိုးသွားပြီဒါနှစ်ပေါင်း100နေရမလို့သိကြလားသိကြဘူးเนาะတကယ်ပြောမယ်ဆိုရင်တော့35နှစ်မှာတဝက်ကျိုးသွားတယ်ဒီ90ဆိုတာဒါမြတ်မြတ်တတမျောလိမ့်မယ်ဆို90ပဲမျောနေလို့ရတယ်နော်အင်မတန်ကုသကံကောင်းလို့70နော်ဘုရားကြီးတွေလိုနေရတယ်ဆိုဒါအင်မတန်ကုသကံကောင်းလို့ပဲနော်80 90ဆိုတော့အင်မတန်ရှားပါတယ်နော်အဲ့တော့ငငယ်တုန်းကဘာဟုတံဘုရုထားပြောနေခဲ့တယ်ကျန်ဆန်းရကြည့်နော်ငငယ်တုန်းကအဲတော်တော်လေးအရွယ်ရောက်တဲ့အချိန်မှာပဲဆိုပါတော့နော်ဘွေရဖို့အလုတ်လုတ်ဖို့ပတ်ဆိုင်ချဖို့အင်တော်ပြုဖို့တာသမီမွေးဖို့နော်ဒုံရှိရှိအစံတမ်းမြင့်မြင့်နေနိုင်မှုနော်ပစ္စည်းတွေပါလေအမျိုးမျိုးပုံပုံကိုကောင်းကောင်းမွန်မွန်သုံးနိုင်ဆွဲနိုင်မှုဒါလည်းပါတယ်နော်အေးအဲ့လိုနေလာရကားနေအခုဒီရေရောက်တော့ဆက်ပြတော့ဘာကိုဥတည်ချက်ထားမလဲနော်အဲ့ဒါစဉ်းစားကြရတချို့ကိုပြောပြကြနေတာနော်ဒါလေးတွေမှတ်သားထားတာThe middle life is a time of supreme psychological importance. Middle life is a time of supreme psychological importance. Supreme psychological importance.ดาวลิลิเนี่ยสร้างได้จริงๆเนาะเออบาคิโลอี้จริงๆแล้วสรุปทีนี้တော့สร้างได้อย่างละดิมาหมัดท้าได้แล้วก็เปล่าป่ะเนาะだแม้ดกายุดกมัยတို့อ่ะแหละกูอ่ะกูเปลี่ยนสร้างออกมาเนาะดิปุ้มๆเปล่าได้อ่ะอกลงปี้ปี้ส่งทัวร์ไปลูกมีซะสิจริงๆเนาะล้างซะนี่พอไปละเว้ยลูกมีซะสิจริงๆเนาะกูญาณเนี่ยกูทับพี่มาเดี๋ยวกิษาพี่ๆเนาะไม่รู้เปล่าได้สกาไปพี่ๆบลูซะอุ้มอยู่ไว้พี่ๆผัดแต่คํามาเจอไอ้ดูยีได้ดูก็อกลงไม่เป็นไหนကိုကတဝက်လောက်ဖြည့်ရတယ်เนาะ participation ဆိုတာเนาะကိုပေါင်းဆောင်ရွက်မှုဆိုတာရှိမှရတယ်เนาะကိုစိတ်ကူကိုညာနဲ့အတိတ်တွေကိုဖော်ပြီးတော့ကိုဘဝထဲမှာအတိတ်တွေကိုကြာပြီးတော့ကြည့်တော့မှတကယ်သဘောပေါက်တယ်ဆိုတာဖြစ်လာတာเนาะအဲ့တော့ဘုရားဟောတဲ့တရားတော်ပဲဖြစ်ဖြစ်ဒါနဲ့မှဖတ်ရုံနဲ့မကြည့်ဘူးเนาะကိုဘဝနဲ့ဟပ်ပြီးတော့ကိုစဉ်းစားရအောင်เนาะလက်တွေ့ရှင်းတုံအထုတ်ကြည့်ရအောင်အဲ့ဒီအထုတ်ကြည့်လို့သဘောပေါက်လာမှကိုတွေ့ကြုံမှပဲနည်းနည်းသဘောပေါက်လာတာเนาะအဲ့တော့တဏ္ဍာလကွာကိုစဉ်းစားကြည့်ကြပါလေ Middle life is the moment of greatest unfolding unfolding ဆိုတာအစ်တေဘလို့ကောက်ပွင့်လာတာကိုပြောတာနော် Soul ဆိုတာဖုံးထားတာနော် Unfold ဆိုတာကပွင့်သွားတာနော်ပန်းတပွင့်ပွင့်သွားတယ်လို့ပဲနော် Unfolding ပဲနော်အဲ့တော့အမှတ်တမဲ့ကြည့်မယ်ဆိုရင်နော်လူတော်မများဟာ20ကျော် 30 ကျော်ကိုအားရဆုံးပဲလို့ထင်ကြမှာနော်အားရရကအကောင်းဆုံးချိန်ပဲနော်ဘဝမှာကျင့်တဲ့အကောင်းဆုံးချိန်ပဲလို့ထင်မယ်နော်ဒါပေမဲ့ဘာမှဘဝအတိတ်ကြုံတကယ်မရှိသေးဘူးနော်အတိတ်ညာတကယ်မရင်းပြတ်သေးဘူးကျော်တတ်တာပဲရှိတယ်နော်လေးလေးနဲ့အတိတ်ညာမရှိသေးဘူးနော်အဲ40ရောက်လာပြီဆိုရင်တော့ဘဝအတိတ်ကြုံတော်တော်လေးရလာပြီနော်ဒုက္ခတွေလည်းအမျိုးမျိုးကြုံဘူးပြီးသွားပြီဒုက္ခအမျိုးမျိုးလည်းပဲဆိုတော့နော်အထက်လျောက်တော့ကြုံဘူးပြီးသွားပါပြီနော်ကိုငငယ်တုန်းကညှော်မှန်းခဲ့တာတွေစုကြည့်ရင်ခဲ့တာတွေဖြစ်လို့နဲ့ထင်ပြီးတော့လှုပ်ခဲ့တာတွေအဲဘယ်လောက်ထိဖြစ်ပြီလဲသူစိတ်ကူးရင်တလို့ဘောတကယ်ပျော်သွားသလားပြန်စဉ်းစားလို့ရတယ်နော်အဲ့တော့အရင်တော့ဆိုတော့ငါတော့ဘွဲရပြီးတော့အလုပ်တစ်ခုရပြီးတော့ငါအင်မတန်ချစ်တဲ့သူနဲ့အင်တော်ပြုတ်လိုက်ရရင်တော့အားငါဘွဲကတော့အင်မတန်ကျေနပ်စရာဖြစ်သွားတော့မှာပဲနော်အဲအလုပ်ကံတွေအစဉ်ပြေပြီးတော့ပတ်စံတွေအများကြီးရလို့ရှိရင်တော့အင်မတန်ပျော်စရာကောင်းပါပဲဘလို့တွေးကြည့်ကြည့်မယ်နော်အခုတချို့ဆွေလေးတွေတပည့်လေးတွေရှိတယ်ချို့လည်းကြောင်းနေပဲဒီပါပဲအင်ဂျင်နီယာတွေတက်ပြီးရေဒီတိတ်မကွာလှဘူးအဲအရင်တုန်းကတချို့တော့နိုင်ငံသားသွားလို့လုပ်တယ်အခုဗမာပြည်ပြန်လာတယ်နော်တချို့ဗမာပြည်မှာပဲအရင်တုန်းကအစိုးရအမှုတန်းလုပ်တယ်အခုထွက်လိုက်ပြီးတော့ကိုယ့်ဟာကိုယ်ပိုင်လုပ်ငန်းလေးတစ်ခုထောင်တယ်အင်မတန်အဆင်ပြေတယ်ကြီးပွားတယ်နော်ပတ်စံတွေအများကြီးရတယ်နော်အဲ့တော့ပြီးခဲ့တဲ့တစ်ပတ်လောက်ကဆိုပါတော့အဲ့ဒီတပည့်လေးနှစ်ယောက်ရောက်လာတယ်။သူတို့စီးပွားရေးကအင်မတန်ဆင်ပြေတယ်။ပတ်စံဆိုတာပြောတော့မပြောရဘူး။ မလောက်ချမ်းသာလဲဆိုတာနော်ဒါနဲ့ဓမ္မကြီးကပြောတယ်အဲ့လောက်ကြီးဆရာနေရတာဗာဒိတ်တွေရှင်လဲမဖြစ်လို့လဲဆိုတော့မနေ့6နာရီကလေးကအလုတ်အကြောင်းစဉ်းစားတာအေးဟာနိုးကလေးကဆိုပါတော့နော်ညဆယ်နာရီ7နာရီတခါလေး12နာရီအထိစဉ်းစားနေရတယ်အိမ်မှာတားသမီးနဲ့စကားပြောဖို့အချိန်မရှိဘူးဟမ်သားသမီးနဲ့ယူယူရပြောပြောချင်းချင်းနေဖို့ရအချိန်မရှိဘူးမိုးလင်းရမို့ချို့လို့လောက်ရတယ်ဆိုတော့အလို့လောက်တာမကောင်းဘူးလို့မဆိုလို့ဘူးနော်ဘဝမှာ balance ဆိုတာရှိမှာနော်တစ်ချက်ဆောင်းလုံးဖြစ်မသွားဘူးအရေးကြီးတယ်ဆိုတာကိုသဘောပေါက်ချင်တာနော်ဆိုတော့သူကအခုသူ့ဘဝကိုသူပြန်သုံးတတ်တယ်အရင်ကတော့ချမ်းသာခြင်းတော့တော်တော်ကြိုးစားခဲ့ပြီနော်အခုတော်တော်ချမ်းသာပြီနော်ပျော်ရွှင်မှုမရှိဘူးအိမ်တော်ကြီးမှာတော့အတိတ်တွေမရှိဘူးလို့ဖြစ်နေပြီတဲ့ကိုပြောရှင်ရှင်နာနာယူယူရပြောချင်နေရတယ်ဒီကားကမရမကအချိန်လုပဲသူတို့တရားထိုင်လို့တနေ့မှတစ်ချိန်တော့တရားထိုင်ဖြစ်ပါတယ်တော်ပါသေးရဲ့လို့ပြောပါတော့နော်အဲ့တော့ one begins to think to take account of the manner in which life has developed up to this point အဲ့တော့အခုနပြောတဲ့တပည့်လေးကနော်အခုအသက်40ကျော်ရောက်လာပြီနော်အဲ့ဒီအချိန်မှာသူတို့ဘဝကိုသူတို့နောက်ကျောင်းကနေပြန်သုံးသပ်တာနော်အရင်တုန်းကဟိုမြို့ငယ်လေးကနေရန်ကုန်ရောက်လာတော့သူတို့ပညာသင်တယ်နော်အင်ဂျင်နီယာဘွဲရတယ်အင်ဂျင်နီယာလုပ်တယ်လုပ်တယ်ဟိုနောက်တစ်ယောက်ကလည်းဒီလိုပဲဘွဲရပြီးတော့သူအဆင်ပြေတဲ့လက်တစ်ခုကိုလှုပ်လာတယ်သူတို့နှစ်ယောက်တွေ့ကြလို့အင်တော်ပြုတ်ကြတယ်သားသမီး3-4ယောက်ရပြီနော်အစီဥစ္စာလည်းရပြီဘဝကိုပြန်သုံးတတ်ရှိတယ်တကယ်ကျင့်ရသွားပြီလားတကယ်ပြောပြီလားမပြောဘူးနော်သူတို့မှသာအများကြီးရှိတယ်သူတို့ဘယ်နည်းစည်းလဲဆိုတာဖုံဖုံတော့မဟုတ်မိလားကျေးဇူးတော်မကောင်းဟမ်အလုပ်သမားတွေရာနဲ့ရှိပဲရှိတယ်ဟမ်အိမ်မှာဝိုင်းကူမဲ့လူ5ယောက်ရှိတယ်ဟမ်အားလုံးပြည့်စုံတယ်နော်ဒါပေမဲ့ပြောရလားဆိုတော့မပြောဘူးဟမ်အဲ့တော့အဲ့ဒီအရာမှာဘဝကိုပြန်ပြီးတော့သုံးသပ်တယ်နော် take account of ဆိုတာနော်ပြန်ပြီးတော့စဉ်းစစ်တယ်ပြန်စဉ်းစားပြန်သုံးသပ်တယ်Thus, real motivations are sought and real discoveries made. So, at this time, we are going to look at it. 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 We are going to look at it.အလုပ်တစ်ခုလုပ်ရင်လည်းဒီလိုပဲငါဒီအလုပ်ကိုဘာဖြစ်လို့လုပ်တာလဲအကျိုးစင်ငါကတော့တင်ခဲ့တဲ့ပညာတရားအခုလုပ်နေတဲ့အလုပ်ကတရားဖြစ်သွား And real discoveries made ဆိုတာလိုပဲကိုယ့်စိတ်ကိုကိုယ်ပြန်ကြည့်ကြတော့နော်ကိုယ့်ဘဝမှာကြုံတွေ့တာတွေကိုပြန်ကြည့်ကြတော့အရင်တော့ကမသိတာတွေအခုချိန်မှသိလာတယ်အရင်တော့လွဲကြတာမှားကြတာတွေလည်းပဲမြင်လာပြီနော်So the transition from morning to afternoon is a revaluation of earlier values. So morning to the bawaye mane pai no. So bawaye mane pai ga ni bawaye munwe pai ni yang twa de chi ma nya twa phin revaluation of value to phit la ni. Nga ba wu tan bo tha de le. Ba phit lo tan bo tha de. Nga a yin nong ga tan bo tha ga da de ko aku set pro tan bo tha twa lo ho phit de da la.အဲ့ဒါကိုစဉ်းစားရတာနော်ဆိုဘွဲရဖို့အလုပ်ရှိဖို့သက်ဆိုင်ချမ်းသာဖို့နော်ကိုယ်ပိုင်အလုပ်ဆိုလည်းကိုယ်ပိုင်အလုပ်ပေါ့နော်အင်တော်ပြည့်ဖို့တာသမီမွေးဖို့ဒီချိန်မှာရောချုပ်လျှောက်နေသွားဖို့အတွက်ဘာလို့တန်ဖို့ထားအောင်လဲတန်ဖို့ထားတာကြည့်ရင်တူလို့ဖြစ်သလားတူလို့မဖြစ်ဘူးနော်ဆိုတော့ပြောလို့ပဲကလေးလေးကနှစ်နှစ်သုံးနှစ်ရွယ်လာကစားတာသူ့အတွက်အရေးကြီးဆုံးမယ်ဒါသူတန်ဖို့ထားတာငါးနှစ်လောက်ရွယ်ရောက်လာရင်ပညာကျင့်တာတန်ဖို့ထားရမယ်နော်လုံးနဲ့ပြောင်းပြောင်းသွားတာနော်အဲဘွဲရပြီဆိုရင်အလုတ်လုတ်ဖို့ဒါတော့တန်ဖိုးထားရမယ်နော်စားဝတ်နေရေးဆိုတာဒီတစ်ပတ်ပေါ်မိခိုးလို့မဖြစ်နော်ကိုချရပေါ်ကိုအားကိုးရမယ်ကိုအိမ်ကြောင်နဲ့ကိုသားသမီးနဲ့တခါဖြစ်အောင်ပါနော်အဲ့တော့အဲ့ဒီ40ကျော်ပန်းရောက်လာတဲ့ခါကျတော့ဖြည့်သွားမယ်ဘွားအတွက်ဘာကိုတန်ဖိုးထားမလဲဆိုတာကိုပြန်သုံးသပ်ရတယ်နော်အဲ့တော့ဟိုတစ်ခေါက်တုန်းကမနှစ်လောက်တုန်းကလို့ထင်ပါတယ်ဆရာဝန်ကြီးပြောအကြောင်းကိုလည်းပြောပြမယ်နော်သူကြောင့်တော်တော်လေးစီစီပြောပြဘူးပါအခုအကျဉ်းလောက်ပြောလိုက်ချင်တာနော်အဲ့ဒီဆရာဝန်ကြီးကသူကကနေဒါနိုင်ငံသားပါနော်ဒါပေမဲ့တခါလေအမေရိကန်မှနေတယ်တခါလေအင်္ဂလိပ်မှနေတယ်ရှိအဲသူကငယ်ငယ်လေးကပညာကိုတော်တော်ကျူးစားပြီးတော့သင်တာနော်သူ့မိဘတွေက လည်းပညာဓာတ်တွေပါပဲသူပြောတယ်လို့ဆိုရင်တော့သူ့မိဘတွေကဘာသာတရားမကူးကြဘူးနော်ဘာဘာသာမှမရှိအဲ तू ကလည်းပညာနဲ့စူးစမ်းတော့တင်တယ်ကျောင်းဘွဲ့လုံကြီးတွေပါရဂူဘွဲ့ရတဲ့ကျောင်းတင်ပါရဂူဘွဲ့ကိုရပြီးရနောက်ကျတော့သူအမှန်ချစ်ချင်နှစ်သက်တဲ့အဲမြို့သမီးတယောက်ကိုအင်တော်ပြုနော်ရုပ်ရည်လည်းအမှန်တင်နေပါတယ်သူတို့ကိုမြင်မှုပါတယ်သူတို့နဲ့လည်းသိတာပေါ့နော်အဲ့လိုနဲ့အလုပ်ကိုအင်မတန်ကြိုးစားပြီးလုပ်တာပတ်သက်လို့အများကြီးချနိုင်တယ်အဲ့တော့အိမ်ကြီးကြီးကောင်းကောင်းတူဝဲတယ်နော်ကားမှ3စီးတူဝဲတယ်အကြီးက2မျိုးအငယ်က2မျိုးပြီးတော့ကျော်ပဲစားသွားရင်သုံးဖို့ဆိုတဲ့ကင်ပယ်လို့သူတို့ခေါ်ပါတယ်နော်အဲ့ဒါကတည်းကနော်သမီးလူတယောက်ရှိတယ်သမီးကလည်းဒီတယောက်ပဲရှိတာပါနော်အဲ့လိုနဲ့အပြောပါတွေအမျိုးမျိုးခံစားပြီးတော့အင်တာအစင်တန်းမြင့်မြင့်ဂုံရှိရှိဂုံရှိရဲ့လူတွေရဲ့အတိုင်းဝိုင်းတွေမှာနော်နေကြတာသူ့အတိုင်းဝိုင်းတွေကလည်းဘယ်လိုပဲပါရဂူကြီးပညာတတ်တွေအဲ့လိုသူ့လိုပဲအစင်မြင့်မြင့်နေတဲ့လူတွေပဲအဲ့လိုနဲ့နေလာပြီးတော့အသက်40ကျော်လာတော့သူ့စိတ်ထဲမှာကြာလီမပြောလီကြာလီမပြောလီဖြစ်လာသူဘာကြောင့်မပြောဘူးဆိုတာသူမသိဘူးတဲ့နော်အဲ့တော့မသိတော့သူမိတ်ဆွေစိတ်ပါပညာရှင်သေယောကပါရဂူတယောက်ကိုတော့ပြရတယ်။တော့ပြရတော့သူမိတ်ဆွေကဒါ depression ဖြစ်တာပါ။နော်။အမှန်တော့အဲ့ဒီ depression ဖြစ်တာပါလို့နာမည်ပြလိုက်တာဘာမှသိထူမသွားဘူး။မင်းစိတ်ဓာတ်ကျနေတာပါလို့ပြောလိုက်တာပဲ။ဒါမှမဟုတ်ဒီစိတ်ဓာတ်ကိုဘယ်လိုပြန်တင်။ဘာဖြစ်လို့စိတ်ဓာတ်ကျတာလဲလို့သူမပြောနိုင်ဘူးနော်။ဒီစိတ်ဓာတ်ကိုမကျအောင်ဘယ်လိုလုပ်မလဲဆိုသူမပြောနိုင်ဘူးနော်။အဲ့ဒီစိတ်ဓာတ်ကျတဲ့အချိန်မှာနည်းနည်းတက်တာအောင်ဆိုပြီးတော့ဆေးပဲပြီးတာလေ။နော်။တက်တာအောင်ဆေးပြီး။အဲ့တော့ तू မပြောဘူးနော်အလုပ်လုပ်ရတယ် तू မပြောတော့ဘူးနော်ပတ်စံပြီးတော့အများကြီးလှိပ်ပြီးတော့ရတယ်နော်အိမ်ရောက်သွားရင်လည်းပဲအိမ်မှာလည်း तू မပြောဘူးသူ့ဇနီးကိုလည်း तू စိတ်ဝင်စားတော့ဘူးဘာမှလည်းမပြောချင်တော့ဘူးငငယ်တုန်းကစကားတွေပြောလို့မကုန်ဘူးနော်တဖြည်းဖြည်းအသက်ကြီးလာတဲ့အခါပြောစရာစကားကမရှိဖြစ်သွားတော့ဘာမှပြောစရာမရှိတော့ဘူး तू ကလည်းသူ့ခန်းထဲမှာ television တစ်လုံးနဲ့ကိုကလည်းကိုယ့်ခန်းထဲမှာ television တစ်လုံးနဲ့ပဲသူနော်အဓိပ္ပာယ်မရှိတော့အဲ့တော့ကြားတော့တတိမပြောတာကိုတော်တော်အဲ့တော့ကြားတော့တတိမပြောတာကိုတော်တော်သိမခံနိုင်တော့နော်အဲ့တော့စိတ်တက်တာမှုရအောင်ဆိုတော့မူရစီဝိုက်တော်ပြီးရှောက်လုံးမိလေတယ်ပြောမလားဆိုတော့နော်ပြောစရာလိုက်ကြတာနောက်ဆုံးဘလို့မှသိမခံနိုင်တော့အဲ့ဒီအလောက်ကနေထွက်လိုက်တယ်အိမ်ကိုလည်းရောင်းပလိုက်တယ်နော်ဇနီးကိုလည်းပဲပြတ်ဆင်းလိုက်တယ်မထူးပါဘူးလေဘာမှမပြောတဲ့အင်တော်ကြီးကြီးဘာလို့ဆက်ပြောနေရမှာလဲသမီးလေးတယောက်ရှိတာသူ့အတူ boarding ကျောင်းကိုပို့လိုက်တယ်ကျောင်းရင်ကျောင်းသားနော်အချိန်တိုင်းပတ်စံပို့ပေးလိုက်မယ်အဲ့ဒီမှာပဲနေအဲ့ဒီမှာပဲဆက်အဲ့ဒီမှာပဲကျောင်းတက်တော့အဲ့လိုဖြစ်သွားပြီနော်ကားကိုနှစ်စီးရောင်းလိုက်တယ်တစ်စီးပဲထားတယ်ပေါ့အဲ့ဒီကားတစ်စီးနဲ့ခြေတလုံးအိမ်ထဲကျောက်သွားရောင်းလိုက်ရသွားကားထိုးထားကျွန်းရဟိုတယ်မှာနေပတ်စံတော့အများကြီးရှိသေးတယ်သူရှားပွေစူးစောင်းထားတာအများကြီးရှိတိတ်ချမ်းတာနော်အဲ့လိုပဲသုံးဖြုံးပြောမလားလို့နော်ဟိုသွားဒီသွားလှုပ်ခဏအကုန်လျှောက်လှုပ်တာလေနော်ပြောမလားလို့ဒါပေမဲ့မပြောဘူးအရင်တော့ကပညာတတ်ဆရာဝန်ပါရဂူကြီးနော်အင်မတန်အဝတ်အစားကိုကောင်းကောင်းမွန်မွန်တက်တက်ရရဝေးလေးရှိတယ်နော်ဘုံဘုံပြောရမစင်နှခမ်းမုတ်ဆွေမျိုးကိုနေ့တိုင်းကြောင်းနေအောင်ရိတ်လေးရှိတယ်နော်အင်မတန်တက်တက်ရနေတတ်တာနော်သူတို့နိုင်ငံအထူးသဖြင့်အင်္ဂလန်ကအဲ့ဒီသူတို့ခေတ်ကဆိုတော့နော်အင်မတန်တက်တက်ရနေတဲ့နိုင်ငံကုန်တိတ်ခါရှိရှိနေတဲ့နေတဲ့ဟိုနိုင်ငံဖြစ်တယ်သူအစင်တန်းကလည်းအဲ့တိုင်းနေကြတဲ့လူကြီးပဲနော်သူကအဲ့လိုလည်းမနေတော့ဘူးမနေကျင်တော့ဘူးအဝတ်အစားကိုဖြစ်တယ်လို့ဘုဒ္ဓကောင်းကနေစုပ်ချလိုက်ရတဲ့အဝတ်အစားမျိုးကိုလိုက်တော့မုတ်ရှိမင်းနှခမ်းဝင်မရိတ်တော့သဘင်လည်းမညံ့ဘူးအဲ့သူကိုယ်တိုင်ပြောပြတာနော်အဲ့သူပုံစံမလိုနေမလဲသဘင်လည်းမညံ့ဘူးနှခမ်းမလည်းမရိတ်ဘူးမုတ်ရှိမင်းလည်းမရိတ်ဘူးအဲ့ဒီဝတ်အစားလည်းပဲဘာမှတခါတည်းတမန်ကြီးရှင်တတရဆိုတာဒီမလုပ်တော့ဘူးကျုံရအင်းကြီးတစ်ထဲဝယ်ပြီးဆွတ်ချလိုက်တာလေကျုံရဘောင်းကြီးတစ်ထဲကိုကောက်ပြီးဝတ်တာလေအဲ့လိုဖြစ်လာတော့ပြောရင်တော့ဟစ်ပီလို့ဖြစ်လာတယ်နော်ဟစ်ပီပုံစံပေါက်လာနောက်ဆုံးသူဘလောက်ထိအောင်ပြီးမခံနိုင်လဲဆိုတော့သူ့နိုင်ငံမှာလည်းသူမနေကျင်တော့ဘူးနော်သူပါဖြစ်နေတာစကားဘုတော်ကောင်းတယ်နော်အဲ့တော့သူကမိတ်ဆွေတယောက်ကိုသွားနှုတ်ဆက်တယ်အဲ့ဒီချိန်မှာသူ့မှာကြောမှာပိုးဖို့တနိုင်စားပစ္စည်းပဲသူ့မှာရှိတော့အကုန်လုံးသူစွန့်ပစ်လိုက်ပြီ။ဟုတ်ပြီတော့ပတ်စံနဲ့ပတ်စပို့ပဲရှိတယ်။အဲ့ဒါလေးနဲ့သူမိတ်ဆွေကြီးကြွားတယ်။သူနဲ့တော်တော်ခင်တဲ့မိတ်ဆွေ အဲဒီပြောပြတယ်ငါအလုပ်ကလည်းထွက်လိုက်ပြီတဲ့အိမ်လည်းရောင်းလိုက်ပြီအိမ်တော်ကလည်းပြတ်ဆဲလိုက်ပြီတမီးလူလည်းဘိုရင်ကျောင်းပို့လိုက်ပြီငါမှအခုဘာသူစီးမှလည်းမရှိတော့ဘူးဒီ passport နဲ့ဒီပတ်စံပဲရှိတော့တယ်ဒါပါဆုံးပြလိုက်ငါတော့လွတ်လပ်သွားမှာနော်ဒီပတ်စံနဲ့ passport ပါဆုံးပြလိုက်ရလို့ရှိရင်သူအင်တန်လွတ်လပ်သွားမှာလို့သူထင်တယ်နော်ဆိုသူစိတ်ထဲမှာဘာဖြစ်နေလဲသူဘဝကိုသူမကျေနပ်ဘူးသူအယူဆခြင်းနဲ့လွတ်လပ်ခြင်းနော်ဒီပြောခြင်းတယ်ဒီပြောလို့မရဘူးဒီလိုလူတွေဘယ်လောက်မရကြလဲလို့သူကတော့ immediate extreme case လို့ဆိုရမှာနော်အလွန်အကျွံကြီးဖြစ်သွားတဲ့ဒီပြောလို့လဲဆွနိုင်ပါတယ်နော်ဒါပေမဲ့နည်းနည်းပါးပါးသူလူဖြစ်တဲ့လူတွေဘယ်လောက်များမလဲအများကြီးရှိမှာပါနော်တခါလေတခါကြီးတို့ကိုယ့်ကိုယ်ကိုပြန်မေးကြည့်တာပါနော်အဲ့ဒါနော်အဲ့တော့သူစိတ်သူကဉာဏ်ရှိတဲ့လူနော်စိတ် intelligent ညင်းတဲ့လူပါစိတ်ကောင်းတဲ့ရှိတဲ့လူပါနော်ဒါပေမဲ့သူ့ဘဝကိုသူအတိတ်တည်းရှာလို့မရဘူးငါဆရာဝန်ကြီးပါတယ်ကိုဖြစ်တယ်ငါပတ်စံနေအများကြီးရတယ်အိမ်ရှိတယ်ကားရှိတယ်ဒါပေမဲ့ဘဝဆိုတာဒါပဲလားဒါအကုန်ပဲလားဒါပေမဲ့ငါမပြောသေးဘူးပြောအောင်မလို့ဆက်တော့အောင်နော်မူရစီဝါလို့ကြည့်တယ်မပြောဘူးနော်သူ့ကိုတချို့ဆရာဝန်ကြီးကတော့စိတ်ရောဂါဖြစ်နေပြီစိတ်နှောက်နေပြီလို့တော့ထင်တယ်နော်သူများနေလို့မှသူမနေတော့ပဲဘူးနော်ဒါဒီလူကတော့စိတ်နှောက်သွားပြီလို့ထင်တယ်အမှန်တော့သူစိတ်နှောက်တာမဟုတ်ဘူးဘဝအတုတွေပျောက်သွားတာနော်ငကူလေးကသူ့မှာမိဘကလည်းဘာသာတရားမရှိဘူးသူကိုယ်တိုင်လည်းဘာသာတရားမရှိဘူးအဲ့တော့ပစ္စည်းဥစ္စာအပျော်ပါးလောက်နဲ့ဘဝအတိတ်ကမပြည့်စုံဘူးနော်ဘာသာတရားဆိုတာလူသဘာဝလိုအပ်ချက်နော်လူတွေက biological need ကိုသာသဘာဝလိုအပ်ချက်လို့ထင်နေတာနော်အစားတောက်စားမယ်နော်အပျော်ပါးခံစားမယ်အိမ်တော်တောင်းမေးပြုမယ်ဒါသဘာဝလို့ထင်တယ်နော်ညင်းမြတ်တဲ့စိတ်ထားလေးနဲ့မှန်ကန်တဲ့အသိဉာဏ်ကိုလိုချင်တာလေလူသဘာဝဒါပေမဲ့အဲ့ဒါကိုမသိဘူး။အဲ့ဒါမသိတာအမှန်ခက်တာ။အဲ့တော့အဲ့လိုနဲ့သူကအမေစီကိုတွန်းနှုတ်ဆက်တော့သူမေစီကနင်အဲ့ဒီ passport နဲ့ပတ်စံလှုပ်ပလိုက်ရုံနဲ့နင်ဟာလွတ်လပ်တဲ့လူဖြစ်မသွားပါဘူး။နော်။အဲ့ဒီစကားအမှန်တလေးနဲ့နော်။ကြီးကြရအကုန်လုံးလှုပ်လိုက်ကြတယ်ပဲ။လွတ်လပ်သွားရောလား။တာဝန်ရှင်ဆိုတာကုန်သွားရောလား။နော်။ဒါကြောင့်လူတွေကတာဝန်ရှင်ဖြတ်တယ်ဖြတ်တယ်ပြောတာ။ရုပ်ပိုင်းဆိုင်ရာမှာတော့ဖြတ်လို့ရမယ်။စိတ်ပိုင်းဆိုင်ရာဘယ်လိုဖြတ်မလဲ။နော်။ဉာဏ်နဲ့မှမဖြတ်နိုင်ဖြတ်လို့မရပါဘူးနော်အဲ့ဒါနဲ့သူမေစီကဘယ်လိုဆက်ပြောလဲဆိုတော့နေအញ្ញံရှိတဲ့သူပါတဲ့နေအញ្ញံပညာကိုသုံးချပြော့ကောင်းကောင်းမွန်မွန်နဲ့ပတ်စံချပြီးတော့အဲ့ဒီပတ်စံကိုကောင်းကောင်းမွန်မွန်ပြန်သုံးမှသာနေအတန်ဖိုးရှိရည်ဖြစ်မှာတဲ့ဒါသူနားလေတော့ပြောလိုက်တာပါနော်သူ့စကားသူလည်းဘယ်တော့ပဲသိတာ우ဒါပေမဲ့အဲ့လိုနဲ့ပဲမေစီကိုသူနှုတ်ဆက်လိုက်ပြီးတော့ကဘာအနှံ့လျှောက်သွားတော့လာသူ့နိုင်ငံမှာသူမနေချင်တော့ဘူးသူတခုခုကိုရှာနေသူဘာလို့ရှာနေလဲဆိုတော့သူမသိဘူးသူလည်းမသိဘူးနော်ဒါမျိုးကဒီဖုံဖုံကဒီဆရာကြီးနဲ့စကားပြောတာမှာအင်မတန်လက်လိုက်လက်လက်ဖြစ်တယ်ဘာလို့လဲဆိုတော့ဒီဖုံဖုံကိုယ်တိုင်အဲ့လိုနည်းနည်းပါးပါးခံစားခဲ့ပြီးဒီဖုံဖုံကိုဖုံဖုံကိုယ်တိုင်ကိုယ့်ဘဝမှာရှင်းထက်တာကာလလောက်ဘာဘာသာမှမကူးဘူးဘာသာမဲ့အဖြစ်နဲ့နေရပြီနော်အမျိုးမျိုးလုပ်ကြည့်တယ်စင်ကြယ်သာရှိတယ်အမြင်သာလည်းရှိတယ်ဒါမဲ့ဒီနှမမရဘူးဘာအတိတ်တွေရှိလဲလို့ခဏခဏမေးတယ်နော်ဒါကြောင့်သူ့ခံစားချက်ကိုကိုယ်ခံစားချက်လေကကိုချင်းစားပြီးတော့အင်မတန်လေးလေးစကားနားထောင်တာသူ့တေးချပြန်မေးတာနော်အဲ့တော့အဲ့လိုပဲသူကဘာအနှံ့လျှောက်သွားတာတွိုင်းတွိုင်းနဲ့ဗမာပြည်လည်းရောက်တယ်အိန္ဒိယပြည်လည်းရောက်တယ်အဲ့လိုပေါ့နော်ဂျပန်လည်းရောက်တယ်အထူးသဖြင့်သူကအနောက်နိုင်ငံကိုသူညှင်းလို့အနောက်နိုင်ငံကသူအစင်သားညှင်းနေဟန်လို့ပြတော့နေရတဲ့ဂုံအတိုင်းဝိုင်းကြီးကိုသူတော်ညှင်းလို့နော်ဤစည်းကမှတန်ဖိုးထားတယ်ကြောင်းကြောင်းသာဘူးနိုင်မှုကြွားဘူးဒါပဲဒါပဲဥစားပေးနေတာဒါဟုတ်ဒီနည်းလို့အဲ့တော့အဲ့လိုနဲ့ဒီအိန္ဒိယပြည်ရောက်တော့သူ့မိတ်ဆွေတယောက်ကအဲ့ဒီမှာသွားတွေ့တယ်ဒေါက်တာဆသွားတွေ့သူ့ကိုမင်းမလုပ်နေလဲသူ့ကိုကြည့်လိုက်ရတာလဲတကယ်ကိုသမင်းအစီမိုးဆွေမျိုးစီနှာခေါင်းမျိုးစီနဲ့ရုပ်ပြည့်ဆိုမှတ်မိဖို့တော့မလွယ်ဘူးအဲ့ဒါနဲ့တွေ့ကြတော့မင်းတော့သူကငါဒီလိုပဲလျှောက်သွားနေတာလေအလုတ်ကလည်းငါထွက်လိုက်ပြီအင်းတော်လဲပြတ်ဆဲလိုက်ပြီအဲ့နဲ့စဉ်းမြည်ကြည့်တော့သူ့မိတ်ဆွေမှာစိတ်မချမ်းသာမှုရှိတယ်ဆိုတော့သူပြည့်ရတာဘူးဟိုဘက်မိတ်ဆွေပြောက်တာပြည့်ရတော့ငါတော့အများကြီးမပြောနိုင်ဘူးကွာတဲ့မင်းတရားအထုတ်ကြည့်ပါလားဟိုမိတ်ဆွေကလည်းတရားအထုတ်တယ်နော်တရားအထုတ်နေတော့သူအထုတ်နေလို့ဒီမှုလို့ဒါပြောနိုင်တာပဲနော်အဲ့တော့သူကိုယ်နဲ့တရားအထုတ်ဖို့နည်းနည်းလေးစိတ်အေးချမ်းမှုရတယ်ဘဝကိုနည်းနည်းလေးအဓိပ္ပာယ်ရှိလာတယ်နော်ဒီတုံ့ပြရတဲ့ဒုက္ခတောင်မှတကယ်တော့အဓိပ္ပာယ်ရှိတယ်ကိုကမြင်တတ်ဖို့ပဲလိုတာနော်အဲ့တော့ဒုက္ခတွေကိုအတိတ်ကြီးကြီးမြင်တတ်လာတဲ့အခါဒုက္ခကိုခံနိုင်ရင်ရှိလာတာရှိလာတော့သူကမင်းတရားထုတ်ကြည့်ပါလား ဒါနဲ့အရှင်ပြည့်တဲ့ဣဒ္ဓတခုမှာ10ရက်တရားအထုတ်ကြည့်တယ်အဲ့တော့10ရက်တရားထုတ်ကြည့်တော့သူပြောတဲ့အတိုင်းပြန်ပြောမှဆိုရင်နော်ပထမ3ရက်က the first 3 days were like hell နော်ပထမ3ရက်လောက်ကတဲ့ငရဲကြီးရောက်နေလို့ပါပဲနော်ဘာဖြစ်လို့လဲဆိုတော့တနေ့ကိုတဲ့12နာရီလောက်ထိုင်ရတယ်နော်ကျန်တဲ့အချိန်လေးမှာရေချိုးခြင်းစားခြင်းတောက်ခြင်းနဲ့ခဏ break ရှိတယ်။တနာရီပြီးရင်တခါ9မိနစ်လောက်10မိနစ်လောက် break ရှိတယ်။အဲ့တော့တို့လူမျိုးကတနေ့ကို10နာရီညင်ထိုင်တဲ့လူမျိုးမဟုတ်ဘူး။နော်။အဲ့တော့ညင်ရင်တနာရီထိုင်လို့ဆိုတာတော်တော်တော့မလွယ်ပါဘူး။အလေးချင်းမရှိဘူး။အတန်ဆက်ပါလား။အဲ့တော့ထိုင်ရင်လည်းကြာတော့ညောင်းလာတယ်၊ကြိုက်လာတယ်၊ထုံလာတယ်၊ကျင်လာတယ်၊ပူလာတယ်နော်။ညီသေးပုံမှာထိုင်ရတယ်လို့တခါလေးဖြစ်တတ်တယ်နော်။အဲ့တော့ဒါပေမဲ့ဒီလူတွေကတမျိုးပဲ။တို့ကလုံးမယ်ဆိုတကယ်လုံးပြတယ်အဲ့တော့ဤခံပြော့မရမကကျူစားပြီးအထုတ်တာနော်အခြေခံကတော့အာနာပါနပါပဲနော်အသက်ရှူတော့ဒီကတတိကပြော့ကျူစားရမယ်အဲ3ရက်လောက်ကြာရတဲ့ခါဓမ္မရီလူနည်းနည်းကောင်းလာတော့ခန္ဓာကိုယ်မှာဖြစ်ပေါ်လို့များဝေဒနာတွေအားလုံးနော်ကြည့်တယ်နော်ဝေဒနာနုပတ္တနာအထုတ်တယ်နော်အဲ့လိုနဲ့သူဘယ်လိုပြောလဲဆိုတော့ခွန်ရက်လောက်ကြာတဲ့ခါမှာတဲ့နည်းနည်းငြိမ်းချမ်းလာစိတ်ကနည်းနည်းအေးချမ်းလာတယ်အရင်ကနာတာကျင်တာထုံတာကြိုက်တာပူတာတွေကလည်းတဖြည်းဖြည်းနဲ့ကြောက်ပါတယ်နော်ဆေးရဲ့လောက်ကြတော့သူအင်မတန်ချမ်းသာနေပြီနော်ဘာမှတော့သူအထုတလည်းမသိပါဘူးတဲ့အင်မတန်ချမ်းသာတယ်ဆိုတော့သူသိတယ်နော်အဲ့တော့သူဘယ်လိုပြောလဲဆိုတော့သူ့ကိုယ်သူပြောလိုက်တယ်တဲ့ငါလိုချင်တာဒါဘူးနော်ဘာမှမသိဘူးနဲ့သူလိုက်ရှာနေတာနော်သွားကြည့်တယ်နော်သွားကြည့်တော့မှဒါပဲအဲ့ဒီအရင်နောက်ပိုင်းမှာလည်းသူခဏခဏမြေတားတွေမှာတရားအထုတ်တယ်နော်တော်တော်လေးကြာသွားတယ်သူမှလည်းထိုင်စားလောက်အောင်ငွေကအများကြီးရှိသေးတာပေါ့နော်နောက်တော့တဖြည်းဖြည်းငွေကတော့နည်းသွားတာပေါ့အဲ့လိုနဲ့သူတော်တော်လေးတဖြည်းဖြည်းနဲ့ဝိပဿနာဉာဏ်တွေပါလေရင်းလာတဲ့ခါမှာစိတ်ထားတွေပြောင်းသွားအသိဉာဏ်တွေပြောင်းသွားတယ်သဘောထားတွေပြောင်းသွားတယ်အဲ့ဒီခါကျတော့ဘယ်လိုဖြစ်လာလဲဆိုတော့သူအင်မတန်စိတ်ချမ်းသာနေတုန်းမှာနော်သူအရင်တော့ကဇနီးကိုပြန်တူရတဲ့ခါသူတိတ်တနာသွားတယ်။ compassion ဖြစ်လာတယ်လို့နော်။ဒီဟာအထုတ်လာတော့ compassion ဆိုတာဘာလဲတော့ကရုဏာနော်။ကရုဏာဖြစ်လာတယ်နော်။အဲ့တော့ကိုကတကယ်စိတ်ချမ်းသာမှသူတဘောပေါ်မေတ္တာကရုဏာထားနိုင်တာနော်။ကိုဘွားကိုကိုမကျင့်တတ်တဲ့လူဟာကိုကိုကမှမဖြစ်တဲ့လူဟာသူတဘောကိုမေတ္တာကရုဏာထားနိုင်ဖို့မဖြစ်နိုင်ဘူးပါဇက်ပြောပဲဖြစ်တယ်။နော်။ကတူအင်မတန်တရားထုလို့ငြိမ်းချမ်းနေတဲ့ခါမှာသူတို့တရားနူးတည်တဲ့ဆရာကြီးတွေကလည်းမေတ္တာဘဝနာနဲ့အားထုတ်ဖို့ညင်ကြားပေးတာပေါ့နော်ရှင်ပေးတာပေါ့အဲ့တော့အဲ့ဒီခါမှာသူတရားအချင်းတရားချင်းအာရုံပြည့်ကြည့်တဲ့ခါမှာလူတိုင်းဟာအင်မတန်ဒုက္ခကြီးကြီးကိုရင်မှာပိုက်ပြီးအမြင်ရတယ်ဆိုတာသူသိတယ်ဘယ်သူမှတကယ်စိတ်မချမ်းသာဘူးဆိုတော့လက်သူသိတယ်အဲ့ဒီချိန်မှာ compassion ဖြစ်လာတယ်နော်ဒါသူတုံးတဲ့စကားလုံးပါအဲ့တော့နောက်တော့သူနိုင်ငံသူပြန်သွားပါလေနော်ပြန်သွားပြီးတော့အဲ့ဒီသူခွဲခွာပြီးတော့ထားခဲ့တဲ့သူ့ဇနီးကိုပြန်ခေါ်ပြီးတော့အေးအေးဖြည်းဖြည်းရိုးရိုးသားသားပြန်ပြောပြီးဆွေးနွေးတယ်နော်သူအရင်တုန်းကဘယ်လိုခံစားခဲ့ရလဲအခုသူဘယ်လိုခံစားရလဲဆိုတော့ပြောပြတော့သူတို့နှစ်ယောက်ပြန်ပြီးတော့ပေါင်းသွားတယ်ဆိုတော့နော်အဲ့တော့တရားထုတ်ပြီးတော့တရားတွေသိလာကမှဘာဖြစ်လို့အိမ်တော်ကိုပြန်ပေါင်းနေလဲလို့မေးစရာကြီးဖြစ်သွားတယ်နော်အဲ့တော့သူကဘယ်လိုပြောလဲဆိုတော့အရင်တုန်းကဒီမိန်းမကိုယူတုန်းကတဲ့ passion နဲ့ယူခဲ့တာပါတဲ့ passion ဆိုတာဆွဲလမ်းမှုပါရမှုကိုမမောတဲ့စိတ်နော်အာယုံကိုမမောတဲ့စိတ်သူငါ့ကိုတာယာမှုပေးမယ်သူနဲ့နေရရင်ငါပြောမယ်နော်အဲ့ဒီ passion ဆိုတဲ့ကိလေသာတဏှာဒီဘာလို့နော် lust ဘယ်လိုပြောပေါ့နော်အဲ့ဒီစိတ်နဲ့ယူခဲ့တာပါတဲ့အခုတစ်ခေါက်ပြန်ယူတာကတော့ compassion နဲ့ယူတာပါသိလားဒီပြောတဲ့စကားလေးကနော်သိအတိတ်ပဲနည်းနည်းပါလေအရင်တုန်းကသာယာမှုညှော်လင့်ပြီးတော့ယူတာအခုတော့ကရုဏာနဲ့ယူတာအရင်တုန်းကကိုယ်အတွက်တွေးပြီးယူတာအခုတော့သူ့အတွက်ကိုတွေးပြီးယူတာနော်သူ့ကိုစိတ်ချမ်းသာစေခြင်းနဲ့သူ့ကိုတရားထုတ်စေခြင်းနဲ့သူ့မိမကတော့ Roman Catholic ပဲဘာသာတရားတစ်ခုတော့ရှိတာပေါ့နော်အဲ့ဒါနဲ့သူ့မိမကလည်းသူတရားထုတ်ဖို့တိုက်တွန်းတယ်နော်အဲ့တော့တယောက်ကတယောက်တကယ်ဖြစ်တယ်ဆိုတာအဲ့ဒါမှဖြစ်တာသူ့ဘုမဟုတ်တော့ဘူးเนาะသူ့ဘုသူ့ကိုမေတ္တာကရုဏာထားတယ်သူ့ကိုတရားတွေပြီးတော့ငြိမ်းချမ်းစေခြင်းတယ်เน လွတ်လပ်သွားစေခြင်းနော်ခိုင်မာတဲ့သူရင်းချက်သူဖြစ်သွားစေခြင်းနော်အဲ့လိုဖြစ်သွားတာနော်ပြီးတော့အရင်အလုပ်ကိုပြန်လုပ်တယ်နော်ဒါပေမဲ့အရင်သဘောထားတိုင်းမဟုတ်တော့အရင်တုန်းကလူနာများများလို့ရှင်တယ်ပက်ဆံများများလို့ရှင်တယ်အခုတော့အဲ့လိုမဟုတ်တော့ဘူးလူနာနည်းနည်းပဲလို့ရှင်တယ်ရောက်လာလူနာကိုအေးအေးဆေးစကားပြောတယ်ခုခဏကမှဘာယောဂဖြစ်နေလဲစိတ်ကောဘယ်နဲ့နေလဲအိမ်မှာမိသားစုဆက်ဆံရေးဘယ်နဲ့နေလဲစာဝန်ကြီးဘယ်နဲ့နေလဲဘာဖြစ်လို့ဆိုတော့စာဝန်ကြီးအဆင်မပြေရင်လည်းယောဂဖြစ်တတ်တယ်အိမ်မှာမိသားစုအဆင်မပြေလည်းပဲယောဂဖြစ်တတ်တယ်နော်အဲ့တော့ခန္ဓာကိုယ်ဆိုတာရုပ်တစ်ပိုင်းနံတစ်ပိုင်းခွဲထားလို့မရအောင်နော်ရုပ်ပြတဲ့နံတရားတခါတည်းတွဲနေတာနော်အဲ့တော့လုံငန်းကန်ငန်းမှာအစင်မပြေလို့ရှိရင်စိတ်ရှင်းနေခန္ဓာကိုယ်မှာယောဂဖြစ်လာတာအိမ်မှာမိသားစုအင်တော်ကြီးစတဲ့အဖြစ်အစင်မပြေရင်ယောဂဖြစ်လာတာလေသူတစ်ချက်နှလုံးယောဂသူတူယောဂအစာမကြေတဲ့ယောဂအိမ်မပြောတဲ့ယောဂအာငယ်ယောဂသူတက်ကြတဲ့ depression ယောဂဒါတွေကဘဝနဲ့ပတ်သက်နေတာနော်နေပုံထိုင်ပုံဆက်ဆံရေးအပေါ်မှာမတည်တယ်နော်နေပုံထိုင်ပုံမမှန်ရင်ဆက်ဆံရေးမမှန်ရင်ယောဂဖြစ်တယ်နေပုံထိုင်ပုံမှန်ရင်ဆက်ဆံရေးမှန်ရင်ယောဂတက်တာလေယောဂမဖြစ်ဘူးအဲ့လိုဖြစ်တာဘူးအဲ့တော့လူနာတွေကိုသူကရုဏာနဲ့ဆက်ဆံတယ်လို့အင်းအင်းစစ်စစ်စကားပြောတယ်စစ်စစ်ခက်ခက်နက်နက်ငယ်ငယ်သဘောပေါက်အောင်ရှင်းပြတယ်ပြီးတော့လူနာတိုင်းကိုတရားထုတ်ထိုင်တယ်ဘာဘာသာကိုယ်ွယ်ကိုယ်ွယ်အရင်ကြည့်တယ်တရားတော့အထူးအဲ့တော့သူကိုယ်တိုင်ကတရားနီးပေးတဲ့တရားဆရာဖြစ်လာတယ်နော်ပတ်ဆံကတော့အရင်လောက်မရဘူးတဲ့ဒါပေမဲ့ကိစ္စမရှိပါဘူးအရင်လိုလည်းမဖြုံးတော့ဘူးအမတန်ခြေတာပြတော့တုံးပြတော့အဆန်ကြီးစုတယ်စုပြီး6လအလုပ်လုပ်ပြီး6လတရားထုတ်တယ်အဲ့လိုဖြစ်လာတာနော်အဲ့တော့ဒီချက်ကအမတန်ရေးကြည့်တယ်ဒီဆရာဝန်ကြီးနဲ့ပတ်သက်တဲ့သူ့ဘဝဖြစ်စဉ်ဟာနည်းနည်းနည်းနည်းနားလည်ဖို့အလွန်အရေးကြီးတဲ့ကိစ္စဖြစ်တယ် model တဘောမျိုးနဲ့ထားပြီးစဉ်းစားတင်တယ်နော်အဲ့တော့အသက်40ကျော်လာတဲ့ခါမှာအလုပ်ပုံမှန်ထားတဲ့သဘောထားလည်းပြောင်းသွားပြီနော်ဒါတရားကြောင့်ပါနော်အိမ်တော်ကြီးမှန်ထားတဲ့သဘောထားလည်းပြောင်းသွားပြီပူပြီးတော့လေးနဲ့တဲ့ပူပြီးတော့ညင်းညက်တဲ့သဘောထားကြီးဖြစ်လာတယ်နော်လူနာနဲ့ဆက်ဆံတဲ့ကံမှာသူ့စီကပတ်ဆံရဖို့မဟုတ်ဘူးသူ့ဘဝတကယ်အဆင်ပြေသွားဖို့သူ့တကယ်စိတ်ချမ်းသာသွားဖို့သူ့ရောဂါပြောက်ဖို့ဒါကိုဥစားပေးတာအဲ့လိုဖြစ်လာတာနော် The transition from morning to afternoon is a revitalization of earlier values of becoming aware of the error in our former convictions နော်အရင်တော့ကသူ့ဘာသာတရားကိုမြို့ဖလာသူကိုယ်ဝယ်လာတယ်နော်အဲ့ဒါကိုနောက်တော့သူမှန်မှန်သိလာတယ်။ဟိုတယောက်ကတော့အရင်တုန်းကဘာသာမဲ့အဖြစ်နဲ့နေလာတယ်။ဘာသာတရားမရှိတော့ဘဝကမလေးနဲ့တူဖြစ်လာတာ။ဘာသာတရားဆိုလို့ကျုံရံဘာသာတရားကိုမချိုးလို့ဘူးနော်။သဘာဝကြတဲ့ဘာသာတရား။နော်။အဲ့တော့ဒီဗုဒ္ဓဘာသာတရားအထူးသဖြင့်ဒီဝိပဿနာတရားဟာအင်မတန်သဘာဝကြတယ်အင်မတန်လက်တွေ့ကြပါတယ်နော်။အဲ့တော့အရင်တုန်းကအမှားတွေကိုဒီချိန်မှမြင်လာပြီ။အမှားကိုပြင်ပြီ။ဒီချိန်မှတချို့ဘာသာတရားအဟောင်းကိုဆွန့်ပြီးတော့ဘာသာတစ်ခုပြောင်းရတယ်။နော်။အရင်တော့လုံနေတဲ့အလုပ်ကိုလည်းတချို့ကဆွန့်ပစ်တယ်။တပည့်တွေတယောက်ဆိုရင်အမေရိကန်မှာနော်သူကတတ်တူစိတ်မှလုပ်လုပ်တယ်။စတီးလ်တို့အလူမီနီယံတို့ထုတ်တဲ့စိတ်နော်။အဲ့ဒီမှာအလုပ်လုပ်ရင်းကနေနောက်တော့သူအဲ့လိုပဲအတုညာနဲ့ရင်းကျက်လာလို့စဉ်းစားတက်လို့ဝိပဿနာတရားအထုတ်ရတဲ့ခါမှာသူ့အလုပ်ယုံကထွက်တဲ့စတီးကဘယ်ကိုသွားတယ်လဲဆိုတော့သူလိုက်စဉ်းစားနေတယ်။စဉ်းစားတော့ဘယ်ကိုသွားလဲဆိုတော့လက်နဲ့အလုပ်ယုံကိုသွားတယ်ဆိုတော့သူတွေ့ရတယ်တဲ့။အဲ့ဒါနဲ့အဲ့ဒီအလုပ်ကနေထွက်တယ်။နော်အရင်တော့ကဒီလိုငါလုပ်တယ်ငါဒီပတ်ဆံရတယ်ပြီးပြီ။ဘာမှနောက်ထပ်စဉ်းစားဖို့မလိုတော့ဘူးနော်။အခုအဲ့ဒါလို့မဟုတ်တော့ဘူး။ Revaluation of values ဆိုတာဖြစ်လာတယ်။အဲ့ဒါအင်မတန်ရေးကြည့်တဲ့ချက်ပါ။အဲ့တော့ကိုယ့်ရဲ့ values တွေကိုပြန်ပြီးတော့အမြဲတမ်းသုံးသပ်နေရတယ်။ပြန် revise လုပ်နေရတယ်။ Revaluation ဆိုတာရှိရမယ်။နော်။ငါလုပ်တဲ့အတုကငါတယောက်တည်းပတ်ဆံရဖို့ဆိုတော့လောက်နဲ့ဥတည်ချက်ထားရင်မပြည့်စုံဘူး။မှားမယ်။စိတ်ကျဉ်းမှုလည်းမရဘူးပတ်စံတော့ရမယ်နော်ငါလုပ်တဲ့အတုကအများအတွက်အကျိုးရှိတယ်ဆိုတာကိုသိရမှာပတ်စံလည်းရပြီးတော့ကျဉ်းမှုလည်းရတယ်ဒီအလုပ်ဒီပြင်ရင်စိတ်ဓာတ်နဲ့အတိဉာဏ်လေးနဲ့မှုရင်းချက်မှုညင်းညံ့မှုဖြစ်ပေါ်ရာအထောက်ပံ့ဖြစ်သွားတယ်တနည်းအားဖြင့်ဆိုရင်အလုပ်လုပ်နေတာဒီပြင်ရင်ဘာသာတရားကိုကျင့်သုံးရာရောက်သွားတယ်နော်ဒီချက်ကိုဒီမောခဏခဏပြောတာနော်ဘဝနဲ့တရားထပ်တူဖြစ်ရမယ်ထပ်တူမဖြစ်ရင်ဘဝလည်းအတိဉာဏ်ရှိတော့တရားလည်းအတိဉာဏ်ရှိမစားပြောပဲဖြစ်မှာနော်ထို့တူပဲအရင်တော့ကဒီအိမ်တော်ကိုပေါင်းတဲ့တုန်းကနော်ကာမဂုဏ်အာရုံအပျော်ပါဒါရမှုကိုမြက်ပြီးပေါင်းတာအခုအချိန်မှာတကယ်စစ်မှန်တဲ့မေတ္တာကရုဏာနဲ့ပေါင်းတယ်ဒီချိန်မှာတက်ကကြီးကုန်ပြီနော်ဘာမှရုပ်ရည်ဆိုတာလဲပိတ်မဲ့ဆရာမရှိတော့ပါဘူးရုပ်ရည်ဆိုတာတမိုးထားရမယ်ဒီချိန်မှာမဲ့ဆရာမရှိတော့နော်ဟုတ်ပြီ 50ကျော်50ကျော်ဆိုတာနော်ဒါပေမဲ့အဲ့ဒီအချိန်မှာဒီမိန်းမကိုပြန်ပေါင်းနေဆိုတာကတကယ်ကိုစိတ်မှန်တဲ့မြစ်တာကလို့လားနော်တကယ်မြစ်တာသူ့ကိုငါလိုပဲအေးချမ်းသွားစေနေနော်ငါနဲ့အတူတူတစ်တလုံးနေလာတာတာသမီတွေရတာနော်ဒါတော့ကိုဘဝအဖို့ကိုကျေးဇူးရှင်ဆိုလည်းဟုတ်တယ်နော်ဒီစရာတရားနဲ့ပြောင်းကျေးဇူးရှိကြတာနော်အဲ့လိုကျေးဇူးတွေကိုတွေ့လာတဲ့ကိုချင်းစာတက်လာတော့အင်မတန်မြင့်မြတ်တဲ့သဘောထားနဲ့ပြန်ပေါင်းတာနော်အဲ့တော့ကိုယ့်ပြီမှပြန်ပေါင်းတာကတော့ဒါပို့ပြီးတော့တိတာသွားတာပေါ့နော်မကွဲဘဲနဲ့ဒီတိုင်းနေသွားတဲ့သူဒီမှာလည်းပဲဒီအချိန်ကျရင်ပြန်သုံးတတ်ဖို့ကောင်းပါလေနော်ငါသူ့ဆရာဘာမျှော်လင့်နေလဲသူ့ဘယ်လိုဖြစ်စေချင်လဲငါအမြဲတမ်းနိုင်နေရမယ့်သူလားလွှမ်းမိုးနေရမယ့်သူလားနော်ငါနှိမ့်ဆက်တာကိုခံနေရမယ့်သူလားမဟုတ်ဘူးသူရောလည်းငါလူသားတယောက်နော်သူ့အတိညာနဲ့သူ့ဟာသူ့ဘဝကိုရက်တည်ပြီးလှလလချမ်းသာနေသွားနိုင်နေဆိုရင်သူ့အတွက်အကောင်းဆုံးဖြစ်မယ်နော်အဲ့တော့အဲ့ဒီအချိန်မှာကို့အတွက်အကောင်းဆုံးကိုမစင်စားတော့ဘူးနော်သူ့အတွက်အကောင်းဆုံးဘာဖြစ်မလဲဆိုတာစဉ်းစားတာအဲ့ဒါမြစ်တာပဲနော်အဲ့တော့ဒီအချိန်မှာမှမြစ်တာအဆစ်ဆိုတာဖြစ်လာတယ်နော်ကို့အတွက်လေးနဲ့သွားတယ်အဲ့ဒါဒကာကြီးတောက်ကပြောဘူးတယ်ပြောဘူးတော့မှဖတ်ဖူးတာပါသူ့အကြောင်းသူရေးထားတယ်ငယ်ငယ်တုန်းကတဲ့အသက်20ကျော်တုန်းကနော်ငယ်ရတဲ့သူအချင်းချင်းဖြစ်တယ်ဆိုတာနဲ့တဲ့အခု80ကျော်80ကျော်ဖြစ်လာတဲ့အချိန်မှာကြောင်းကြောင်းဖြစ်တာဒီပါဘူးတဲ့အခုဖြစ်တာကပို့ပြီးတော့လေးနေပါလေနော်အဲ့တော့ညသောအဖြစ်ငယ်ငယ်တုန်းကချစ်တယ်လို့ဖြစ်တော့ကြီးလာလေးလေးမချစ်လေးလေးကြီးလာလေးလေးမချစ်လေးလေးနောက်ဆုံးဒီဆက်ဆံရေးဒီအွန်တော်ကြီးကလုံးဝအတိတ်တည်းမရှိဘူးလို့ဖြစ်သွားတာတွေကအများကြီးရှိနော်အဲ့လိုမဖြစ်သင့်ဘူးကြီးလာလေးလေးအတိတ်တည်းရှိတယ်လေးကြီးလာလေးလေးချစ်လေးလေးဖြစ်ရမယ်နော်ဒါမှကျေနပ်မှုလည်းရပါရမီဖြည့်ဖြည့်ဖြစ်သွားစေချင်တာနော်ဒါကိုနည်းနည်းစဉ်းစားစေချင်တယ်နော်ကိုယ်နဲ့ငါနဲ့ကပါရမီဖြည့်တဲ့ပါကိုယ့်အထက်ကြောက်ကိုယ့်ကကိုယ်တော့ပါရမီဖြည့်နေကြတာကြီးပါပဲနော်အဲ့တော့ဒီအချိန်မှာအဲ့ဒါကိုစဉ်းစားဖို့လိုပြီတဲ့နော် of recognizing the falsehood in what had before been truth အရင်ကမှားနေလို့ထင်ခဲ့တာကိုအခုချိန်မှာမှားမှန်သိပြီတဲ့အများကြီးရှိမှာနော်အရင်ကမှားနေလို့ထင်ခဲ့တာတွေတော်တော်များများအခုချိန်မှာမှားမှန်သိတာတွေရှိမှာပါနော်And even hostility lay in that end of feeling how much resistance and even hostility lay in that which we had till now accepted as love. အရင်ကဖြစ်တယ်လို့ထင်ကြတာနော်။အရင်ကဖြစ်လို့ထင်ကြတာအနိုင်ယူခြင်းတဲ့သဘောတွေပါနေ။နော်။ချုပ်ချယ်ခြင်းတဲ့သဘောတွေပါနေ။နော်။ဉာဏ်လိုတဲ့သဘောတောင်ပါတယ်။တချို့ဆိုရိုက်တဲ့နှက်တဲ့နော်။တကယ်ကိုအသက်တခင်လို့ဖြစ်နေတာเนาะတက်ဥစ္စာမိုင်းလို့ဖြစ်နေတာเนาะအဲ့ဒါတွေကိုပြန်မြင်လာတော့ငါမှားတယ်အဲ့ဒါဖြစ်တာမဟုတ်ဒီလိုသဘောပေါက်သွားတာเนาะတကယ်လေးလေးနဲ့စဉ်းစားကြည့်ရင်ဒါသဘောပေါက်ဖို့ရဘာမှမဖြစ်ဘူးเนาะအဲ့တော့ဒီအချိန်မှာစဉ်းစားဖို့တင့်ပြီเนาะဒီအချိန်မှာမစဉ်းစားသေးဘူးဆိုရင်ရှေ့မှာအများကြီးဒုက္ခတွေ့မှာเนาะကိုယ့်ရဲ့ငကူကထားခဲ့တဲ့သဘောထားတွေနဲ့အမှုထားခဲ့တဲ့ value တွေကိုမပြင်လို့ရှိရင်နည်းနည်းတက်ကြည့်လိုက်ရင်ကြာလီဘဝအတိတ်တွေနဲ့လို့ဖြစ်လာတယ်။ကြာလီမြစ်တာတွေဖန်ချောက်လို့ဖြစ်လာတယ်။ကြာရင်သေရောကဖြစ်တယ်။နော်။အဲတော့ totally unprepared we take the step into the afternoon of life ဘဝရဲ့မွန်းလွဲခြင်းကိုဘာမှကြိုတင်ကျင်စင်မှုမပါဘဲနဲ့တခါတည်းကိုလှမ်းပြီးတော့ဝင်သွားနေတာ။ was still ဒီကပိုဆိုးတာပါလဲဆိုတော့ we take this step with the false presupposition that our truths and ideals will serve us as hitherto ဘုရားဆုရပါလဲဆိုတော့အရင်တုန်းကသဘောထားအတိုင်းနေသွားလို့ဖြစ်တယ်လို့ထင်တာရှင်းနေတာအဲ့ဒါပို့တော့မှားပါတယ်ဘာမှကြည့်တင်ကျေမှုမရှိအရင်တုန်းကလိုပဲဂုံပက္ခာသနာအပျော်ပါဒါဟုတ်ပဲတန်ဖိုးထားပြီးတော့ဆက်တော့နေသွားရင်ဖြစ်နိုင်သေးတယ်လို့ထင်တာလေအဲ့ဒါပို့မှားပါတယ်No? But we cannot live the afternoon of life according to the program of life's morning. ဘဝမနေ့ခင်းတုန်းကထားခဲ့တဲ့အစီအစဉ် program အတိုင်းဘဝမွန်လွဲချိန်မှာဆက်ပြီးတော့နေသွားလို့မဖြစ်ပါဘူး။နော်။ For what was great in the morning will be little at evening. မနေ့ပိုင်းတုန်းကအင်္ဂန်ကြီးကျယ်တဲ့ဆိုတဲ့ကိစ္စဟာမွန်လွဲသွားတဲ့ချိန်မှာဘာမှအရင်ကြည့်တော့ဘူး။ကိုဆောင်ကြီးဆိုဘွဲ့တိတ်ကြီးတယ်သူတိတ်ကြိုးစားတော့တကယ်ထိတ်ကိုရောက်သွားတာပ ပဆံကြောက်လိုက်တဲ့ပဆံအင်မတန်ချမ်းသာတဲ့တစ်ခေဖြစ်လာတာနော်ဒါပေမဲ့ဒီဘဝတည်းတည်းရှိဘာလို့လဲဆိုတော့မနေ့ခင်းလုံးက value တစ်တိုင်းမွန်လဲကြီးမှာသူတွားနေဆက်သွားလို့မဖြစ်တော့မရဘူးနော် and what in the morning was true will at the evening has become a lie မနေ့တုန်းကအမှန်ကမွန်လဲပန်းကြတော့အဲ့ဒါအမှားဖြစ်သွားပြီနော်ဘာလို့ဆိုခုနပြောပြလို့ပဲနော်တယောက်နဲ့တယောက်ဟန်ဆောင်ပြော့တယောက်ကြိုက်ကြောက်လိုက်ပြော့ငငယ်ရွယ်မှာချစ်ကြကြိုက်ကြအိမ်တော်ပြုတ်ကြနော်ဖုံးထားကြတာနော်ကို့အကြောင်းသူမသိအောင်သူ့အကြောင်းကိုမသိအောင်ဖုံးပြော့သူမြင်နေတာလောက်တွေပဲပြလိုက်တယ်နော်သူ့အကြိုက်ကလေးပဲလိုက်ပြောတယ်နှစ်ပေါင်းများစွာကြာတော့ဖုံးလို့မရတော့ဘူးနော်အတုကြီးကအတုကြီးလို့ပေါ်သွားပြီစိတ်ပြက်သွားတာနော်အဲအဲ့ဒီအချိန်မှာသဘောထားတွေပြင်ကြဖို့လို့နော်အေးတို့အဲ့လိုသဘောထားနေကြတာမှန်တယ်အခုချိန်မှာတော့နော်ကြောက်ကိုကြောက်နားလေဘူးတကယ်ကိုချင်းစားဘူးတကယ်မေတ္တာကရုဏာထားဘူးတကယ်ရိုးရိုးသားသားရုံကြီးကြီးဆက်ဆံဘူးတယောက်ရဲ့အသိဉာဏ်ရင်းကျက်မှုနော်စိတ်ထမ်းတာမှုလွတ်မြောက်မှုအတွက်ကြောက်အထောက်အကူပေးကြသူအဲ့လိုပြောင်းသွားမှသာနော်အစ်အမှန်ဖြစ်သွားမှာနော် The development of cultureIt's a process which consists, as we know, of a progressive taming of the animal side of man. Animal side of man, လို့သုံးထားတာနော်။လူမှာနှစ်ပိုင်းရှိတယ်နော်။ Human side နဲ့ animal side နှစ်ပိုင်းရှိပါလေ။နော်။အခုအဘိဓမ္မာတွေပါလေ့လာပြီးရင်တွေ့မှာနော်။စေတသိက်တွေကနှစ်ပိုင်းခွဲထားတယ်နော်။သောဘနစေတသိက်ကဒီပိုင်းနော်။အသောဘနစေတသိက်ကဒီပိုင်းရှိတယ်လောဘဒေါသမောဟတော့ပါပြီးသားနော်မာနဣတ္တမစ္စယဩဒိစ္စကုက္ကုစသီနမိတ္တဥသိကိစ္စအာအများကြီးပဲနော်ဟောကောင်းတဲ့ဘက်ကချင်းမေတ္တာကရုဏာနော်တတိတမာတိပညာတဒါခိရိဩတပအများကြီးပဲအကောင်းကြီးရှိတယ်နော်နှစ်ပိုင်းရှိတယ်နော်အဲ့တော့ညာသောအဖြစ်ငငယ်တုံးမှာဘဝကျင်တန်းကဘာလို့အားပေးလိုက်လဲဆိုတော့လောဘကြီးကြီးနဲ့လောက်ဖို့ကံကိုအားပေးပါလေနော်လောဘဆိုလောကကင်းသွားမယ်လို့တော့ညနေလို့မဖြစ်ဘူးမွေးမွေးချင်းဒါမှဖြစ်နိုင်တယ်နော်ဒါပေမဲ့အပညာလေးနဲ့ထင်းထင်းဖို့တော့လိုတယ်နော်အဲ့တော့ culture ဆိုတာနော် the development of culture ယဉ်ကျေးမှုဆိုတာဘာလဲဆိုတော့လူရဲ့အဲ့ဒီ animal side ကို taming လုပ်တာနော်ပြိဿာနဲ့တူနေတဲ့အပိုင်းကိုသူ့ကိုယဉ်ကျေးတင်မွေးတော့သွားအောင်သူ့ကိုထင်းထင်းပြုပြင်တာဒီပိုင်းနော်ဒီတော့ human side ကိုအားပိုကောင်းလာအောင်နော်လေ့ကျင့်ပြုစုပြုထောင်လာဒါရင်ကျင်းမှုဒါရင်ကျင်းမှုဆိုတာကိုရင်ကျင်းမှုဌာနကလုပ်ပေးမယ်လို့မထင်နဲ့နော်ရင်ကျင်းမှုဆိုတာဘာလဲ what is culture နော်ရင်ကျင်းမှုဆိုတာဘာလဲအဲ့တော့ the interpretation of culture ဆိုတဲ့စံတကြံပုံပုံဖတ်ဘူးနော်ဟိုနိုင်ငံခြားအမေရိကန်က anthropologist တယောက်ကပို့ပေးလိုက်တာရည်တဲ့အော်တာနာမည်ကတော့နှလုံးမှာတစ်လုံးမှမှတ်မိတယ် GS လို့ခေါ်တယ်သူနာမည်နော်အဲ့တော့သူတို့ဟာကမ္ဘာယဉ်ကျေးမှုအမျိုးမျိုးကိုတိကျလေးလာသုံးသပ်တယ်သုံးသပ်ပြီးတော့စဉ်စဉ်ဆဆအဓိပ္ပာယ်ခေါ်ပေးတယ်နော်ခေါ်လိုက်တဲ့ဆံမှာသူခေါ်တဲ့အဓိပ္ပာယ်ကိုဒီခေါင်းကတိကျတယ်သူကဘယ်လိုအဓိပ္ပာယ်ကောက်လဲဆိုတော့ self perfection is culture နော် self perfection ကိုကိုကိုအကောင်းဆုံးဖြစ်အောင်လုပ်တာဟာယဉ်ကျေးမှုပါတဲ့အဲ့တော့လူတိုင်းကိုယ့်ကိုယ်ကိုလုပ်ယူရမှာနော်ယဉ်ကျေးမှုဌာနကြီးတိရောက်ထားပြီးတော့ကာရာတွေတီတာတွေဒီဒီဆိုတာတွေမှုတ်တာတွေပပုတွေပကြီးတွေဒါတော့လည်းယဉ်ကျေးမှုမဟုတ်သေးပါဘူးနော်လူစိတ်ဓာတ်ကိုအမြင့်ဆုံးဖြစ်အောင်နော်မြင့်မြတ်မှုအစ်င်မှာလည်းအမြင့်ဆုံးအသိဉာဏ်ပိုင်းမှာလည်းအမြင့်ဆုံးရောက်အောင်လုပ်တာကြိုးစားတာယဉ်ကျေးမှုပါအင်မတန်နည်းနည်းပြောအင်မတန်မြင့်မြတ်တဲ့လေးမြတ်တဲ့အဓိပ္ပာယ်ပါနော်ဒါတော့ it is the privilege and task of riper age riper age ဆိုတာပို့ပြီးတော့ရင်းကျက်တဲ့အတက်ရယ်နော် riper ဆိုတာ relative ကြီးတွားနေမှာပဲနော်ဒီတကကြီးနဲ့ဆိုင်ဟိုတကကြီးက riper လို့ပြောလို့ရတာလေဒီတကကြီးနဲ့ဆိုင်တော့ဒီတကကြီးက riper လို့ပြောလို့ရတာနော်အဲ့တော့ပို့ပြီးတော့အတက်ရယ်ကြီးလာတဲ့အချိန်မှာလူမှာအခွင့်အရေးတစ်ခုနဲ့တာဝန်တစ်ခုရှိတယ်တဲ့နော်အဲ့ဒါဘာလို့ဆိုတော့ It is the privilege and task of riper age that has passed the meridian of life. Meridian ဆိုတာမွန်တဲ့ခြင်းနော်မွန်တဲ့ခြင်းလွန်သွားတဲ့အရွယ်မှာအထူးသဖြင့်ဒီကြောင်ဝင်ရှိလာပြီနော်အဲ့ဒါဘာလဲဆိုတော့ to produce culture to produce culture ဆိုတဲ့ဘယ်လိုသွားကောက်လဲမကြည့်ဆွဲတာဘပုထုတော်ပြောမှာသူပြောခြင်းတာကဒီချိန်မှာစိတ်ဓာတ်နဲ့အပညာအကောင်းဆုံးဖြစ်အောင်မွေးမြူရမယ်မွေးမြူတာကို culture လို့ခေါ်တယ်နော် cultivate လုပ်တာနော် culture လို့ခေါ်တယ်နော်အဲ့တော့အဲ့ဒီအချိန်မှာလေးနှစ်တဲ့အတိနော်ညံ့ညက်တဲ့စိတ်ထားနဲ့ကိုကနေသွားနိုင်လို့ရှိရင်ဒီအမွေကိုနောင်လန်သားကိုပေးနိုင်တယ်နော်အဲ့ဒီဒီအချိန်မှာလည်းပဲလူငယ်တွေနဲ့နေတူနော်တောက်စားမူယူပျော်ပါနိုင်မယ်ဆိုလူငယ်တွေကိုဘာအမွေပေးမလဲဘာမှပူရေးပေးစရာအမွေမရှိတော့ဘူးအဲ့တော့ဒီလူငယ်တွေကြီးလာတဲ့အခါယဉ်ကျေးတဲ့သူတွေဖြစ်မလားဖြစ်နိုင်တော့ဘူးနော်အဲ့တော့ဒါဟာလူကြီးတွေရဲ့အခွင့်အရေးတစ်ခုလည်းဖြစ်တယ်လို့တာဝန်တစ်ခုလည်းဖြစ်ပါတယ်နော်လောက်ခွင့်ရဒီချိန်မှာကိုယ်ကသိနေပြီအများကြီးသိနေပြီနော်ငယ်ငယ်တုန်းကလုပ်ရင်တော့ရမလားဆိုတော့အတင့်တင်တော့ရတယ်နော်အတိညာနုနယ်သေးတယ်ဘဝအတိတုံနည်းသေးတယ်နော်ဒါပေမဲ့အသက်ရနည်းနည်းကြီးလာတဲ့ခါမှာဘဝအတိတုံနဲ့များလာတဲ့ခါမှာနော်တရားနဲ့ပတ်သက်တဲ့ဟိုပရိယတ်တိဘုဒ္ဓလည်းပဲတော်တော်များလာမယ်ကိုယ်တိုင်ပွားများအားထုတ်လို့ပฏิပတ်နဲ့ပတ်သက်တဲ့အတိညာလည်းပဲတော်လေးရင်းကျက်လာတဲ့ခါမှာကို့မှာရှိလာမှပေးလို့ရတော့တာကို့မှာမရှိရင်ဘယ်လို့မှပေးလို့မရဘူးနော်ဟော money making social existence ဝေးကြတာနော်ပေါင်းကျင်ဆက်ဆံရေးအတိုင်းဝိုင်းနှစ်မှာနော်ဘုံအတိုင်းဝိုင်းနှစ်မှာဝင်ဆောက်ပြုစားတာ family မိသားစုသာသမီမျိုးမျိုးပြုစုရတာ and posterity ဒီသားသမီး family ဆိုတော့ဒါမျိုးကိုပြောရတယ်၊ခင်ပွန်းကိုပြောတာဖြစ်လိမ့်မယ်နော်။ Posterity ဆိုတာကတော့သားသမီးတွေနော်။နောင်လာနောင်တာအမျိုးဆက်အနေနဲ့ are nothing but plain nature အဲ့ဒါ nature ပါ။ဘာလို့လဲဆိုတော့ဒါအထူးတင်စရာမလိုပါဘူး။နော်။သူကသူဖြစ်သွားတာပါ။အရေးရောက်လာရင်ဘယ်ရဘယ်ဒီသားမှသွားကြည့်အလုပ်တစ်ခုခုတော့လုပ်တာပဲ။နော်။သူ့မှာသူသူ့ဟာနဲ့သူပေါင်းနေဆက်ဆံရေးအတိုင်းဝိုင်းလေးရတယ်။သူအလိုလိုရှိနေပြီးသားပါနော်။အင်းအောင်ပြည့်ရဆိုတော့လည်းပဲအထူးတင်နေရတဲ့အလုပ်မဟုတ်ပါဘူးနော်။တာသမီမွေးတယ်ဆိုရလည်းပဲဘာမှတင်နေစရာမလိုတဘာဝကလုပ်ပြီးလာနော်။အဲ့ဒါဟာ plain nature တဘာဝပါလေ not culture culture မဟုတ်ပါဘူးနော်။ culture lies beyond the purpose of nature culture ကအဲ့ဒီ nature ရဲ့ဟိုဘက်ကြောင်သွားမှရတယ်နော်။အဲ့တော့ဒီတိုင်းဆက်သွားလို့မရတော့ဘူးနော် money making ကိုတက်လုံးလုပ်လို့မဖြစ်ဘူး။တက်လုံးလုပ်မရှိဘူးဆိုတာစကားပြောနေမှမှားသွားတာပါနော်သူတစ်ခုတည်းဥစားပေးပြီးတော့တစ်သက်လုံးနေလို့မဖြစ်ဘူးနော်တစ်ဖက်ကစာဝန်တွေအတွက်ရှားရင်ဖွင့်ကနေနောက်တစ်ဖက်က culture လို့ခေါ်တဲ့နော်ကိုယ့်ရဲ့စိတ်ဓာတ်နဲ့အသိဉာဏ်လေးနေမှုရင်းကျက်မှုမြင့်မြတ်မှုရှိအောင်လုပ်ရအောင်မယ်မလုပ်လို့မဖြစ်ဘူးမလုပ်လို့ရှိရင်ဘဝအတွေ့ပဲနေတော့မှာနော် but when we reach a higher cultural levelရင်ကျင်းမှုအဆင့်တန်ပို့ပြီးတော့မြင့်လာတဲ့ခါမှာတဲ့ we must forgo compulsion and turn to self development compulsion ဆိုတာဥမာလောဘကြီးကြီးနဲ့ကြာတာနော်ဟိုသောမမှုတစ်ခုကြီးမားတဲ့သောမမှုတစ်ခုခုနဲ့တစ်ခုခုကိုမလုပ်ပဲမနေနဲ့မနဲ့လုပ်နေရတာကို compulsion လို့ခေါ်တယ်နော်အဲ့တော့အင်းအောင်ပြတော့လဲ compulsion တစ်မျိုးပါပဲနော်တရားကြည့်အယုံငါးပါးခံစားရတယ်လည်းပဲcompulsion ပါလေနော်အဲ့တော့အဲ့ဒီ higher cultural level လို့ခေါ်တဲ့နော်ပို့ပြီးတော့အဆင့်မြင့်တဲ့စိတ်ဓာတ်နဲ့အသိဉာဏ်ရင်ကျင်းမှုကိုရလာတဲ့ခါမှာတဲ့အဲ့ဒီ compulsion ကိုဆွတ်လိုက်ပြီးတော့ self development ဘက်ကိုဆက်ရတော့မှာနော်အပျော်ပါခံစားမှုတာသမီမွေးဖို့ဆိုတော့အဲ့ဒီချိန်မှာစဉ်းစားဖို့မလိုတော့ဘူးနော်ရှိနေပြီးတာသမီကိုတော့ကြီးကြီးနဲ့အောင်ထောက်ပံ့ရအောင်မယ်နော်သူတို့ပညာသင်ပေးရအောင်မယ်အလုပ်ကံလဲဆက်ပြီးတော့လောက်ရအောင်မယ်နော်ဒါပေမဲ့အခုနပြောတဲ့ culture ကိုလည်းလောက်ရအောင်မယ်မလုပ်လို့မဖြစ်ဘူးနော် man has two aims the first is the aim of nature လူမှာဥဒိချက်နှစ်ခုရှိပါတယ်ပထမဥဒိချက်ကသဘာဝဥဒိချက်ပါနော်အဲ့ဒါက the begetting of children သာသမီမွေးတာ and all the business of protecting the brood အဲ့ဒီကိုသားသမီးတွေကိုကောင်းလျှောက်တာပြည့်စုံတာပြည့်ထောင်တာနော် to this period belongs the gaining of money and social position. ဒီချိန်မှာသက်ဆိုင်ရှာဖို့နဲ့အဆင့်တန်းကြီးနဲ့အတန်းဝင်းနဲ့မှနေနိုင်မှုဒါကိုဥတည်ချက်ထားလိုက်တယ်နော် When this aim is satisfied ဒီဥတည်ချက်အထက်လျောက်ပြည့်စုံတဲ့ခါမှာနော်ဘယ်အချိန်မှပြည့်စုံတယ်လို့အတိအကျတတ်မှတ်လို့တော့မရပါဘူးနော်တယောက်နဲ့တယောက်မတူဘူးအထက်လျောက်ဒီဥတည်ချက်ပြည့်စုံလာတဲ့ခါမှာတဲ့ There begins another phase နော်နောက်တကန္တစပြီနော် namely အတိအကျပြောရင် that of culture စိတ်ဓာတ်နဲ့အတိအကျရင်းကျင်းဆိုတဲ့ရင်းကျင်းမှု For the attainment of the former goal, we have the help of nature. ပထမဥတည်ချက်အောင်မြင်ဖို့ကတော့သဘာဝရဲ့အထောက်ပံ့ရပါတယ်။ဘာလို့လဲဆိုတော့ခဏနေရဆိုတာသတ္တမီမွေးခြင်းမွေးလို့ရပါဘူး။နော်ခဏနေဆုချောင်းနေတယ်။သဘာဝအလုပ်ပေးတယ်ကိုကဘာမှမကြိုးစားရဘူး။နော် And moreover of education. ပြီးတော့တာဝန်ကြီးတွေအလုပ်လုပ်ဖို့ပတ်စံချရဖို့ကျောင်းပညာရေးတွေကပေးလိုက်ပါတယ်နော်အထောက်အကူရတယ်နော် but little or nothing helps us towards the latter goal ဒုတိယဥတည်ချက်အတွက်တော့ဘာမှအထောက်အကူမရခဲ့ပါဘူးဘာလို့သင်ပေးတယ်လဲနော်အင်တာနက်ပါတယ်နော်အထူးသဖြင့်အနောက်နိုင်ငံမှာဆိုပိုဆိုးပါတယ်ကျောင်းမှာလည်းတင်မပေးဘူးအိမ်မှာလည်းတင်မပေးဘူးနော်သူတို့နိုင်ငံမှာဘာသာတရားဆိုတာလဲအပေါ်ယံပဲနော်မရှိတဲ့လောက်ဖြစ်နေတာနော်အခုနောက်ပဲဒီတရားကြီးပြောပြတယ်ဂျပန်မှာရှင်းနေတယ်နော်အဲ့တော့ဒီနောက်တစ်ခုဒုတိယဥတည်ချက်အတွက်ဘာမှသင်ကြားပေးတယ်လို့မရှိတော့ဖြစ်သွားပြီဘူးဖြစ်မှာနော်အဲ့တော့လူနာလူပိတာကိုမလွယ်တော့ဘူးအဲ့တိုင်းဆို Indeed often a false ambition survives နော်တကယ်ပြောမှဆိုရင်မှားယွင်းနေတဲ့ညှဉ်းပန်းချက်တစ်ခုဟာသူကဆက်လက်ပြီးတော့ရှင်းတန်းနေတယ် In that an old man wants to be a youth again ။ဘာလဲဆိုတော့အသက်ကြီးလို့သဘင်ကြီးချူးနေပြီတဲ့သူကသဘင်ကိုမဲအောင်ဆိုးပြီးတော့ငငယ်လေးပြောင်းပြန်လုပ်ချင်တယ်။နော်။ဆိုးတာတော့ဆိုးပါနော်။ဒါဥပမာပြောပြတာပါ။နော်။ကိုယ်စိတ်ကိုကိုယ်သိဖို့ညာလူငယ်တွေနဲ့လိုက်တူးခြင်းလေတဲ့အဲ့ဒါကပို့ပြီးတော့မှားပါလေ။နော်။အဲ့တော့ငယ်ရွယ်မှုပြူရွာမှသာတံပိုးရှိတယ်အဖိုးကြီးတွေကတံပိုးမရှိတော့ဘူးငါတံပိုးကျသွားနေပြီလို့ဘယ်လိုတွေးနေတာနော်အဲ့တော့ဒကမကြီးဆိုလည်းလိုပဲတွေးမှာပဲငငယ်ငယ်တို့ကတိတ်လှတာပဲအခုတော့တခုခုအိုသွားနေပြီဒုက္ခပါပဲဘာလုပ်ရမလဲနော်ပလတ်စတစ်ဆာဂျရီလုပ်သပင်ကိုအမဲဆုနော်အဲ့တော့ဒါကိုပဲဆက်လုပ်ဦးမှာလားလို့နော်လုပ်နေဖို့လိုသေးသလားအေးမလိုတော့ဘူးနော်နော်ကိုကိုကိုယ်တိုင်ညာတာပါတကယ်တော့မရပါဘူးနော် or at least feels he must behave like one လူငယ်လေးလူတုပြတော့အမူအရာတွေရောသွားပုံလာပုံရောလုပ်ပြမှာပဲကောင်းမယ်လို့ထင်ပါရှင်းပြနေတဲ့ feel ဆိုတာသူထင်မြင်ချက်ကိုပြောတာနော်အဲ့တော့အခုဘာပြင်မှာတော့မသိဘူးရန်ကုန်မှာတော့နည်းနည်းပါတော့ရှိမယ်လို့ထင်တယ်နိုင်ငံမှာပုံများတယ်လူငယ်လူဝတ်တယ်လူငယ်လူပြောတယ်လူငယ်လူသွားတယ်လာတယ်စားတယ်တောက်တယ်နော်အဲ့လိုထင်တယ်Although within himself, he can no longer make believe. ဒါပေမဲ့သူအတင်းစိတ်ကိုပြန်ကြည့်လိုက်ရင်ကိုယ်သူသိနေပါလေ။ကိုယ့်ကိုယ်ကိုညာလို့မရတော့ပါဘူး။နော် make believe ဆိုတာညာတာနော်။ No longer make believe ညာလို့မရတော့ပါဘူး။နော်။ပြန်ကြည့်ဘုံဘုံတော့ကိုယ့်စိတ်ကိုကိုယ်တန်တိထားတဲ့အချင်းရှိပါလေ။ခန္ဓာကိုယ်လည်းတန်တိထားတဲ့အချင်းရှိပါလေ။50မပြည့်ဝင်နေတဲ့အိတာတဲ့ပြောင်းလဲမှုတွေရှိလာတယ်။နော်။ခန္ဓာကိုယ်နဲ့ပတ်သက်တယ်ဒီတိုင်းပဲစိတ်နဲ့ပတ်သက်တယ်ဒီတိုင်းပဲ It is this that makes the transition from the natural to the cultural phase terribly difficult and bitter for many people အဲ့ဒီသဘောထားမှားနေလို့ပဲအိုရတာအတွက်ပုံပြီးစိတ်ဆင်းရဲမှုတွေကြုံကြုံပြနေရတာဟိုဘက်မနေ့ပိုင်းကနေမိုးလွယ်ပိုင်းကိုအပြောင်းလဲမှာဒုက္ခပိုရောက်တာဘာလို့လဲဆိုတော့သဘောထားမှားနေလို့နော်သဘောအတိုင်းပူသွားနေတာအရင်လုပ်ခဲ့တာတွေကလုပ်တဲ့နာကိုဆက်လုပ်မယ်နောက်ထပ်အသက်ကြီးလာတဲ့အချိန်မှာလုပ်တဲ့နဲ့အစ်စ်ဖြစ်တဲ့ဥစ္စာတွေလည်းဆက်လုပ်ရအောင်ပါပဲအရင်အတိုင်းကြီးနေသွားခြင်းမှားပြီနော်အဲ့တိုင်းနေခြင်းစိတ်ပူဆင်းရဲမယ်ဒုက္ခတွေပူများမယ်နော် They cling to the illusions of youth နော်လူပြုံမှုဆိုတဲ့ထင်အောင်ထင်မှားခြင်းမှုကိုဖက်တွယ်ထားတယ်နော် ရသေးတယ်လို့ထင်တယ်။နည်းနည်းပါးပါးပြည့်စုံမယ်ဆိုရင်တော့နည်းနည်းတော့ရမှာပါ။ဒါပေမဲ့အများအားတော့မရနိုင်ပါဘူး။ Or at least to the children. အကူဟာကိုမရတော့တဲ့ခါမှာမလုပ်လဲဆိုတော့သားသမီးတွေရဲ့အောင်မြင်မှုကြီးပွားမှုကိုတခါအာရုံစိုက်ပြီးတော့သူတို့ရဲ့အောင်မြင်မှုကိုမှားယူနေတယ်။နော်။သားကဘာဖြစ်နေဘူး၊သမီးကဘာဖြစ်နေတာ။နော်။သူကလည်းအတိတ်တွေကိုစားကြည့်တာနော်ကို့မှာကိုပိုင်းဘဝအတိတ်တွေမရှိတော့ဘူးမရှိတော့သားသမီးတွေကနေဘဝအတိတ်တွေကိုစားတယ်နော်အဲ့တော့ကို့သားသမီးကဘုံရှိရှိအစင်တန်းမြင့်မြင့်လောက်ကင်နိုင်မယ်နေနိုင်မယ်ဆိုရင်အဲ့ဒါသူကြွားတော့မှာမိပါနော်အဲ့ဒါကြီးညှော်လင့်နေနော်တချို့မိပါတွေအဲ့လိုညှော်လင့်တာတွေ့ရတယ်နော်ညှော်လင့်တော့သားသမီးညီငယ်လေးကအတင်းဒီသားသမီးကို pressure ပေးတယ်သူဘဝသူ intelligent နဲ့သူလာကြတာပါနော်သူသားတော့ကောင်းပါတယ်ဒါပေမဲ့မနိုင်မနှင်းကြီးတောင်းပန်ပေးတဲ့ခါကျတော့တချို့ကလေးတွေက breakdown ဖြစ်သွား nervous breakdown ဖြစ်သွားစိတ်မမှန်တော့တဲ့အခြေအနေရောက်သွားတယ်ရှိတယ်နော်တချို့တော့အဲ့လောက်ထိတော့မဖြစ်ပါဘူးဒါပေမဲ့မအောင်မြင်ဘူးဆိုတော့မအောင်မြင်ဆိုမိဘတွေပြောင်းလဲတဲ့လောက်မဖြစ်ဘူးဆိုတော့မဖြစ်တဲ့ခါမှာတားသမီးကို reject လုပ်တယ်မင်းတို့အလကားပဲတော့မကြောက်မင်းတို့ငါဘဝအတိတ်တွေရှိအောင်မလုပ်ပေးကြဘူးနော်ကိုယ်ဘွားကိုသူများအတိတ်တွေရှင်းအောင်လုပ်ပြီးလို့မရပါဘူးနော်ကိုယ်ဘွားကိုကိုယ့်အကူအတိတ်တွေရှင်းအောင်လုံးမရနော်ရှင်ပကဘာမှလုပ်ပြီးလို့မရဘူးကိုယ့်ကိုသူများစိတ်ချမ်းသာအောင်လုပ်ပြီးလို့မရဘူးနော်ကိုယ့်အကူစိတ်ချမ်းသာအောင်နေမရနော်အဲ့တော့အဲ့ဒါလို့ကိုယ်ဘွားမှာကိုယ့်အကူအတိတ်တွေရှင်းအောင်မနေနိုင်တဲ့အဲ့ဒီ40ကျော်50ကျော်စသဖြင့်ရောက်နေတဲ့မိဘတွေသားသမီးရဲ့ဘွားကိုမှီပြီးတော့နေခြင်းလေသားသမီးကိုလည်းလောက်ခွင့်မပေးဘူးတဲ့သူကမှီးကျင်တာဟုတ်နော်ဒါတွေကတကယ်ဖြစ်နေတာနော်တချို့နေရာတွေမှာမြင်ရကြတာအင်မတန်တနာဖို့ကောင်းတယ်သားသမီးကမှပေးလိုက်တဲ့ pressure တော့ဆိုသားသမီးတွေမခံနိုင်တော့နော်အဲ့ဒီကလေးတယောက်ဆိုပြောကိုပြောတယ်သူ့မိဘကသူ့ကိုတဲ့ဧည့်သည်လာတိုင်းထုတ်ကြွားနေတာကြီးသူမခံနိုင်ပါဘူးသားသမီးရဲ့အောင်မြင်မှုကသားသမီးရဲ့အောင်မြင်မှုပဲဖြစ်ပါစေနော်သူကသူ့တို့အောင်မြင်သွားအောင်ထောက်ပံ့လိုက်တယ်ပြည့်စုံလိုက်ရတာတော့မိဘရဲ့မေတ္တာစေတနာเนาะအင်မတန်ကောင်းပါတယ်เนาะဒါပေမဲ့မနှားပါဘူးเนาะ in order to preserve in this way a fragment of illusion เนาะ illusion ဆိုတာခြံအောင်ထင်မှဖြစ်တာပဲเนาะခြံအောင်ထင်မှဖြစ်မှုတစ်စိတ်တစ်စားလေးသူမသိဘူးအဲ့ဒါเนาะသူကသူဆက်ပြတော့ညာသွားနေOne sees this in mothers who find in their children their only justification. Now that in America, we do it. You go out there, you start meeting. But you are a little bit of a better than a little bit, no? Oh, America, I'm not that in the Arab. You look your own, no? You get a jolly, I know. Oh, do you mean I do that meet or sit down? Mahoba, no? You know that this, you know that you know what the top one beam.ကိုယ်အတွက်ကိုပဲအသက်ရှင်ရမယ်နော်ကိုဘောအတိတ်ပဲရှင်အောင်ကိုကကိုပဲလုပ်ရမယ်တော့ it is no wonder then that many bad neuroses develop at the beginning of the afternoon of life နော်အဲ့ဒီလိုသဘောထားတွေကမရင်ကျက်တာမမှန်ကန်တာတွေရှိနေတဲ့ကြောင့်ဒီအသက်ရရောက်လာရင်အချို့လူကြီးတွေမှာစိတ်မမှန်တော့ဘူးအမှုရာတွေမမှန်တော့ဘူးလူဟာအတုအယောင်ကိုခံလို့ပြောနေရရင်စိတ်မမှန်တော့ဘူးအမှုရာမမှန်တော့ဘူးစိတ်ယောဂလူမျိုးဖြစ်လာတယ်နော်အတိတ်ပဲမရှိတာကိုအတုအယောင်အတိတ်ပဲနဲ့နေသွားမယ်ဆိုရင် neurosis ဖြစ်တယ်တဲ့နော်ဒါတော်တော်စဉ်းစားဖို့ကောင်းတယ်စိတ်ယောဂဖြစ်တယ်တော့ဒီအချိန်မှာတရားအထုတ်လို့ရှိရင်တော့တရားကြောင့်ကိုယ်ဘဝအတိတ်ပဲရှိနေပြီနော်ပြင်ပောက်ကိုမိခုံမှုကကြာလေနေလေဖြစ်လာပါငယ်စင်မှာတုန်းကပြင်ပောက်ကိုမိခုံမှုကတော်တော်များတယ်နော်အသက်ကြီးလာလေလေပြင်ပောက်မှာမိခုံမှုကကြာလေနေလေကြာလေနေလေကြာလေနေလေဖြစ်လာပါနော်ကိုယ်ဘဝရဲ့အတိတ်ပင်နဲ့ကိုယ်စိတ်ရဲ့ချမ်းသာမှုကကိုယ်ဣဇဒကိုယ့်ရဲ့အသွင်းစန္ဒမှာပဲရှိရမှာအဲ့လိုဖြစ်လာမှာနော်အဲ့လိုမှမဖြစ်နိုင်တော့စေယောဂဖြစ်နေBut the problems which appear in this age are no longer to be solved by the old rules. ဒီအချိန်မှာကိုယ့်ဘဝမှာတွေ့ကြုံနေရတဲ့ problems ပြဿနာတွေကိုတဲ့ အရင်တုန်းကဖြူရှင်းတဲ့ဤတိုင်းဖြူရှင်းလို့မရတော့ဘူးနော်ဟိုမနေ့ပိုင်းတုန်းကဖြူရှင်းတဲ့ဤတိုင်းဖြူရှင်းလို့မရတော့ဘူးဟိုမနေ့ပိုင်းတုန်းကစိတ်မချမ်းသာဘူးဆိုရင်အပျော်ပါသွားခံစားလိုက်ကြေပြောက်သွားရောဒီအချိန်မှာအပျော်ပါနဲ့ဖြူရှင်းလို့မရဘူးနော်တခြားလည်းပဲဒီလိုပဲနော်တရားနည်းနဲ့ဖြူရှင်းမှစိတ်ကနဲ့အပြည့်အညာရင်းကျင်အောင်လုံးမှာပဲသူ့အတွက်အဖြေရရမှာနော်The hand of the clock cannot be turned back. Na ile dan go naw pyan shi lo ma ya do ba wu. No. What youth found and must find outside. Nyu pyu tin dong ga a pyin ma sha kye le bwa dit de no. Inya tat ya mae da bwa dit de. No. In nong pyu ya mae da bwa dit de. Ta tmi di mwe mae da bwa dit de. Ta tmi di chi pyin ya pyu su mae da tu bwa dit de. So ba lo no. Nga tin dong gaအပြင်ပမှာဘဝရဲ့အခြေအနေကိုရှာခဲ့တယ်နော် The man of middle life must find within himself အဲ့ဒီဘုံလွဲခြင်းရောက်ပြီဆိုရင်တော့တဲ့ဘဝရဲ့အခြေအနေကိုအတင်းမှာပဲရှာမှရတယ်နော်သာဝတ်နေရေးအတွက်လုတ်တင်တာတွေလုတ်သွားရင်းကနေတကယ်စစ်မှန်တဲ့ဘဝအခြေအနေကိုတော့အတင်းမှာပဲရှာရမယ်နော်အဲ့တော့ဒီမှာရှိတဲ့ဒကာကြီးတွေဒကာမကြီးတွေကြီးတဲ့လူတွေရောငယ်တဲ့လူတွေရောအားလုံးပဲတရားအားထုတ်နေကြတဲ့လူတွေဖြစ်တာဆိုတော့ဒါကအထူးပြောစရာတောင်းမှလုံမယ်လို့မချင်ပါဘူးနော်သို့တော်လည်းပဲကိုယ်လက်ရှိလုံနေတဲ့အလုပ်ကဘလောက်အရေးကြီးသလဲဆိုတာကိုပူပြီးတော့နားလည်လာလို့ရှိရင်ပူပြီးတော့စိတ်ပါလက်ပါလေးလေးဆက်စားဝိရိယကြီးကြီးနဲ့လုံနိုင်လာလိမ့်မယ်လောက်ရတော့လည်းကျဉ်းနှံ့မှုပူပြီးတော့ရလိမ့်မယ်နော်အဲမလုံသေးတဲ့လူတွေကိုလည်းပဲအားပေးစေခြင်းနဲ့နော်နားလည်အောင်သဘောပေါက်အောင်ပြောပြစေခြင်းပါလေဒါသူတို့အမွေပေးကြရမှာနော်တိုင်းပြောကျင်တာတော့ဒီလောက်နဲ့ပဲရပ်ထားတော့မယ်။ဒကာကြီးတို့ပြောကျင်တာနေကျင်တာရှိရင်လည်းပါပြောပါဦး။